Welcome to the Voice of America in Burmese.
Mingla Shire Menekin, Pijabalikna. ပြည်ထောင်စုအမေရိကန်နိုင်ငံ2019ခုနှစ်မတ်လ22ရက်ဗိုလ်တုနေ့မနေ့ကအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ30/40/49တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်တွေကိုတင်ဆက်သွားမှာပါခင်ဗျာ
။ကျွန်မကတော့စုမြတ်မှာပါရှင်။အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ဖို့သမ္မတဒေါ်နယ်ထရန့်ရွေးချယ်ထားသူကိုအထက်လွှတ်တော်တရားရေးကော်မတီမှဒုတိယနေ့အဖြစ်နဲ့စစ်ဆေးကြားနာခဲ့ပါတယ်။အမေရိကန်လိုပဲဗြိတိန်နိုင်ငံစီကိုတိုက်ရိုက်သွားမဲ့အရှိအလယ်ပိုင်းကလင်းတွေတချို့ပေါ်ကိုနဲ့မကွာယူသွားတဲ့အိတ်ထဲမှာလက်ကင်ဖုန်းကလွဲတို့တခြား electronic ပစ္စည်းတွေတည်ဆောင်ခွင့်မပေးတော့ပါဘူးဒီလိုထိတ်တန့်ရသတင်းတွေကိုကိုဆောင်ဝင်းလှိုင်နဲ့ညင်ညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာရခိုင်ရေးကုလသမဂ္ဂစုံစမ်းရေးကော်မရှင်တရားဆေလွှတ်ဖို့လူအခွင့်ရေးကောင်စီကြီးလာကမှာမဲခွဲဆုံးဖြတ်ရမှာအများစုကထောက်ခံဖို့မျှော်လင့်နေကြပါတယ်
We hope the discussions in the coming days will allow for the resolution to be adopted. So basically, the...
ဥရောပသမဂ္ဂပြင်ပဆက်ဆံရေးပြောခွင့်ရပုဂ္ဂိုလ်မာယာကိုချမ်းချစ်ပြောသားတာပါ။ဒီသတင်းနဲ့အတူဒီလောက်ကင်ဒေတာမှာဖြစ်နေတဲ့စစ်ပွဲတွေကြောင့်နေဆက်ကုံွယ်ရေးကိုဘယ်လိုထိခိုက်စေသလဲဆိုတဲ့အကြောင်းနဲ့ဒီထိုင်းနိုင်ငံမှာဗြိတိရှလူငယ်နှုတ်ဦးကိုတတ်ခဲ့တဲ့အမှုမှာနောက်ဆုံးအယူခံလာကိစ္စတွေဘယ်လိုအခြေအနေရှိသလဲဆိုတာကိုတင်ပြပေးမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကနိုင်ငံတော်တရားရုံးချုပ်တရားသူကြီးနဲ့ပတ်သက်တဲ့သတင်းတွေကိုလည်းဖော်ပြသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဇော်ဝင်းနိုင်တို့ကပြောပြမှာပါခင်ဗျာ
။အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ဖို့သမ္မတဒေါ်နယ်ထရမ့်ကရွေးချယ်ထားသူကအခြေအနေအငင်းပွားစရာကိစ္စတွေမှာသူတို့သဘောအတိုင်းအဆုံးဖြတ်ပေးမယ်ဆိုတဲ့ကတိမျိုးကိုထရမ့်အစိုးရတာဝန်ရှိသူတွေကတောင်းခံမထားပါဘူးလို့ပြောကြားခဲ့ပါတယ်။ကော်လိုရာဒိုပြည်နယ်ပြည်ထောင်စုအယူခံတရားရုံးတရားသူကြီး Neil Gorsuch ကိုတရားရုံးချုပ်တရားသူကြီးခန့်တင့်မသင့်အထက်လွှတ်တော်တရားရေးကော်မတီကြားနာပွဲမှာသူကအခုလိုမျိုးဒီရွေးချယ်စဉ်ကသူ့ကိုရွေးချယ်စဉ်တုန်းကအမှုတွေကိုဘလို့အဆုံးဖြတ်ပေးရမယ်ဆိုတဲ့ကတိကဝတ်မျိုးကိုဘယ်သူကမှတောင်းခံခဲ့ခြင်းမရှိပါဘူးလို့ထွက်ဆိုသွားခဲ့ပါတယ်။ဘယ်ပုဂ္ဂိုလ်ဘယ်ပါတီအပေါ်ကိုမဆိုတရားဥပဒေနဲ့အညီအဆုံးဖြတ်ပေးဖို့သူ့အနေနဲ့ဝင်လေးမှာမဟုတ်ဘူးလို့လည်းအထက်လွှတ်တော်အမတ်တွေကို Mr. Gorsuch ကပြောကြားခဲ့ပါတယ်။တရားရေးကော်မတီကြားနာပွဲဒုတိယနေ့မှာ Republican နဲ့ Democrat အမတ်တွေကခက်ခဲတဲ့မေးခွန်းတွေကိုမေးခဲ့ကြတာပါ။အထူးသဖြင့်တမ်မရာ Trump ရဲ့အငင်းပွားစရာပြောကြားထားချက်တွေနဲ့ပတ်သက်လို့ Democrat အမတ်တွေကမေးခဲ့ကြပါတယ်။အဲ့ဒီထဲမှာအကြမ်းဖက်သမားအဖြစ်မတင်ကားသူတွေကိုစစ်ဆေးတဲ့အခါမှာနှိပ်စက်တဲ့နှီးတွေပြန်သုံးမသုံးကိစ္စ၊ American တွေကို Muslim တွေဝင်ရောက်မှုတားဆီးတဲ့ကိစ္စ၊အမျိုးသမီးတွေပြိတ္တတွေဖျက်ချတဲ့ကိစ္စစတာတွေအပေါ်မှာ Mr. Gorsuch ရဲ့အမြင်တွေကိုမေးမြန်းခဲ့ကြပါတယ်။ Mr. Gorsuch ကတော့ American ဥပဒေတွေနဲ့အညီဆုံးဖြတ်ချက်တွေကိုချသွားမှာဖြစ်တယ်လို့ပြောကြားသွားခဲ့ပါတယ်။သူအနေနဲ့သမ္မတရဲ့ကိုယ်စားဆုံးဖြတ်ချက်တွေချသွားမှာမဟုတ်တယ်လို့ဥပဒေရဲ့အထက်မှာသမ္မတအပါအဝင်ဘယ်သူမှမရှိဘူးလို့ထွက်ဆိုသွားခဲ့ပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမီးအကြီးဆုံးအီဗန်ကာထရမ့်ဟာအစိုးရဝန်ထမ်းတယောက်မဟုတ်ပေမဲ့လည်းအခုအခါသမ္မတအင်ပီရိုရဲ့အနောက်ဖက်ဆောင်မှာရုံးခန်းတစ်ခုတခန့်ရတော့မှာဖြစ်တယ်လို့လီယိုဝက်သတင်းအချက်အလက်တွေကိုလည်းသိရှိခွင့်ရတော့မှာဖြစ်ပါတယ်။တရားဝင်ယာတို့အမည်မရှိပေမဲ့အစိုးရဝန်ထမ်းတွေအတွက်ထုတ်ပြန်ထားတဲ့ကျင့်ဝတ်သိက္ခာစည်းမျဉ်းတွေကိုလိုက်နာဆောင်ရွက်မှာဖြစ်ကြောင်းအီဗန်ကာရဲ့ရှင်းနေဖြစ်သူဂျေမီဂေါလစ်ကပြောပါတယ်။အီဗန်ကာအနေနဲ့အစိုးရလက်စားကိုလည်းယူမှာမဟုတ်ဘူးလို့ရှင်းနေဂေါလစ်ကပြောပါတယ်။အီဗန်ကာဘလို့အခန့်ကဏ္ဍကနေတာဝန်ယူသွားမလဲဆိုတဲ့မေးခွန်းနဲ့ပတ်သက်လို့တော့အင်ပြူတော်ကတစုံတရာထုတ်ပြန်ချက်မပေးပါဘူး။ဒါပေမဲ့လည်းဘဝတလျှောက်လုပ်ခဲ့သလိုဖခင်ဖြစ်သူအတွက်ဆွေးနွေးတိုင်ပင်အကြံပေးတာတွေဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းအီဗန်ကာကကြေညာချက်ထုတ်ပြန်ပါတယ်။အီဗန်ကာဟာဖခင်ဖြစ်သူရဲ့သမရယူကော့ပွဲမဲဆွဲလှုပ်ရှားမှုတွေမှာဒီဇိုင်းမမလိုက်ပါခဲ့သူတူဖြစ်သလိုယူကော့ပွဲပြီးတဲ့နောက်မှာသူ့မိသားစုကိုဝါရှင်တန် DC မြို့တော်မှာရွှေ့ပြောင်းနေထိုင်ခဲ့ပါတယ်။သူမဟာကိုဝန်ဆောင်မိခင်နေခွင့်ရဲ့ရရှိရေးနဲ့ကလင်းငယ်တွေပြုစုဆောင်ရွက်ရေးကိစ္စတွေကိုအဓိကဆောင်ရွက်ဖို့လည်းရည်မှန်းထားသူဖြစ်ပါတယ်။သမရအင်ပြူတော်ကလှုပ်ရှားမှုတွေမှာတိတိတသာပါဝင်ဆောင်ရွက်နေတဲ့အီဗန်ကာဟာတောက်ကြနေကဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲနဲ့အတံမွေးဝမ်းကြောင်းတင်နန်းကိစ္စတွေကိုဆွေးနွေးရမှာလည်းပါဝင်ခဲ့ပါတယ်။
အမေရိကန်သမ္မတဟာဘရက်အိုဘားမားလက်ထက်တုန်းကပြဋ္ဌာန်းခဲ့တဲ့တန်ဖိုးနဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေအိုဘားမားကဲနေရမှာအစားထိုးမဲ့ဥပဒေချမ်းကိုကြာတာရည်နေကြလို့ရှိရင်အောက်လွှတ်တော်မှာမဲခွဲမှာဖြစ်ပါတယ်။အောက်လွှတ်တော်မှာ Republican အမတ်အများစုဖြစ်တဲ့အတွက်အတည်ပြုနိုင်လိမ့်မယ်လို့သူထင်ကြောင်းသမ္မတ Donald Trump ကပြောကြားခဲ့ပါတယ်။အဲ့ဒီလိုသာအတည်ပြုနိုင်မယ်ဆိုရင်တော့သမ္မတ Trump အတွက်ဥပဒေပြုရေးပိုင်းမှာအောင်မြင်မှုတစ်ခုဖြစ်လာပါလိမ့်မယ်။Capitol Hill လွှတ်တော်အဆောက်အဦမှာအောက်လွှတ်တော် Republican အမတ်များအဖွဲ့နဲ့အင်္ဂါနေ့ကတွေ့ဆုံပြီးမှသမ္မတ Trump ကသူ့ရဲ့ဥပဒေချမ်းကိုအတည်ပြုနိုင်မယ်လို့ထင်ကြောင်းပြောခဲ့တာပါ ထရမ့်အစိုးရအဆိုပြုထားတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေတွေဟာအရင်ဥပဒေနဲ့ဘာမှတိတ်မကွာဘူးလို့တချို့ Republican အမတ်တွေကမြင်နေကြပြီးတော့ထောက်ခံဖို့တွန်းဆုတ်နေကြပါတယ်။အဲဒီသူတွေကိုလည်းသူ့ရဲ့ဥပဒေချမ်းသစ်ကိုထောက်ခံဖို့တမရကဆွဲခဲ့ပါတယ်။တချို့အမတ်တွေကတော့ဒီဥပဒေသစ်ကိုသာပြဋ္ဌာန်းနိုင်ခဲ့ရင်ငွေကြေးမတက်နိုင်တဲ့ American တန်းတဲ့ချီကျန်းမာရေးအာမခံရှိတော့မှာမဟုတ်ဘူးလို့ပြောကြပါတယ်
။အရှိလေပိုင်း6နိုင်ငံကလေရင်နဲ့လာကြမဲ့ခီးသွားတွေအနေနဲ့laptop computer နဲ့တခြားလျှက်စစ်ပစ္စည်းအကြီးစားတွေလေရင်ပေါ်တည်ဆောင်ခွင့်ပိတ်ပင်လိုက်ကြောင်းဗြိတိန်ကအင်္ဂါနေ့မှာကြေညာပါတယ်အလားတူပိတ်ပင်ကန့်သတ်မှုမျိုးအမေရိကန်ပြည်ထောင်စုကကြေညာပြီးမှဗြိတိန်ကလည်းအခုလိုကြေညာလိုက်တာဖြစ်ပါတယ်တူရကီလေဘနွန်ဂျော်ဒန်အီဂျစ်တူနီးရှားနဲ့ sorry အာရေဗျနိုင်ငံတို့ကနေဗြိတိန်နိုင်ငံကိုတိုက်ရိုက်လာကြမဲ့ခီးသည်တွေအနေနဲ့လက်ကင်ဖုံးတဲ့အရွယ်အစားကြီးတဲ့လျှက်စစ်ပစ္စည်းတွေကို carry on လို့ခေါ်တဲ့လေရင်ပေါ်ကိုကိုနဲ့အတူတည်ဆောင်လာခွင့်တားမြစ်တဲ့ကြေညာချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်အဲ့ဒီ6နိုင်ငံကဗြိတိန်နိုင်ငံကိုတိုက်ရိုက်ပြန်တမ်းမဲ့ခီးတဲ့အနေနဲ့အခုညွန်ကြားချက်အသစ်ကိုလိုက်နာကြရမှာဖြစ်ကြောင်းဒီညွန်ကြားချက်ဟာလိုအပ်ချက်အရလုံခြုံစိတ်ချစွာခီးသွားနိုင်ရေးအတွက်အချိုးအစားညီမျှစွာထုတ်ပြန်ခြင်းဖြစ်ကြောင်းဝန်ကြီးချုပ်သရစာမေရဲ့ပြောခွင့်ရကသတင်းတောက်တွေကိုပြောပါတယ်အမေရိကန်ပြည်ထောင်စုကတည်ယူပို့ဆောင်ရေးလုံခြုံရေးဆိုင်ရာဌာန TSA ကလည်းအရှိအလယ်ပိုင်းဆယ်နိုင်ငံကနေလေရင်နဲ့တိုက်ရိုက်ပြန်တမ်းကြမဲ့ခီးသွားတွေအပေါ်အလားတူတားမြစ်ချက်ကိုအင်္ဂါနေ့အစောပိုင်းကထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်
ဒီဝေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433လိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံတွင်ပေးနေပါတယ်ရှင်
ဟုတ်ဘူးနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေကြတဲ့ရိုဟင်ဂျာတွေကိုဝေးလံတဲ့ကျွန်းတစ်ခုစီပြောင်းရွှေ့ထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေတဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်နေတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကိုကူညီပေးနေတဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးကိုယ်စားလှယ်ကပြောလိုက်ပါတယ်။လွန်ခဲ့တဲ့17နှစ်တုန်းကမှတောင်ထွန်းပေါ်လာတဲ့တန်ကာချာကျွန်းတို့နေရာတွေဟာရေလွှမ်းနေပြီးတော့မိုးရင်း3လလောက်ကရေအောက်ရောက်နေတဲ့ကျွန်းပေါ်မှာရိုဟင်ဂျာဒုက္ခသည်တွေကိုထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေတာဖြစ်ပါတယ်။အဲ့ဒီမှာလူတွေနေထိုင်နိုင်ဖို့ဆိုရင်ငွေကြေးအမြောက်အများအကုန်ခံပြီးတော့နှစ်နဲ့ချီအချိန်ယူပြင်ဆင်ဖို့လိုအပ်တယ်လို့ဒေသခံတာဝန်ရှိသူတွေကပြောကြပါတယ်။အစားအသောက်တောက်သုံးရည်ကစားလို့ဘလို့နေထိုင်ရမလဲဆိုတာမျိုးတွေကိုရိုဟင်ဂျာတွေကစိတ်ပူနေကြတယ်လို့ UNHCR ဌာနကိုယ်စားလှယ် Vivian Tang ကပြောပါတယ်အဲ့ဒီကျွန်းပေါ်မှာသွားနေရမှာဆိုလို့တချို့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံဘက်ကိုပြန်နေကြတယ်လို့လည်းဆိုပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်အဖြစ်မှတ်ပုံတင်ထားတဲ့ရိုဟင်ဂျာ 3,000 လောက် Cox's Bazar ကဒုက္ခသည်စခန်းတစ်ခုမှာနေထိုင်နေကြပါရယ်တခြားဒုက္ခသည်စခန်းငယ်6ခုလောက်မှာလည်းဒုက္ခသည်အဖြစ်စရင်ပေးမထားတဲ့ရိုဟင်ဂျာတွေရှိကြပါရယ်လောလောဆယ်လူသူမနေတဲ့သင်္ကာချာကျွန်းပေါ်ကိုဒုက္ခသည်တွေကိုမပို့ခင်မှာအဲ့ဒီမှာလူနေလို့ရမရဆိုတဲ့လေလာမှုတွေတိုင်ပင်ဆွေးနွေးမှုတွေလုပ်ဖို့လိုအပ်ပြီးတော့သွားနေရမယ့်သူတွေကိုယ်တိုင်လိုလိုလားလားရှိမှသာထားရမယ်ဆိုတာကို UNHCR ကဘင်္ဂလားဒေ့ရှ်အစိုးရကိုပြက်ပြက်သားသားပြောထားတယ်လို့ဌာနကိုယ်စားလှယ် Vivian Tang ကပြောပါတယ်မြန်မာနိုင်ငံထဲမှာလူခွင့်ရေးချိုးဖောက်မှုတွေကြောင့်လို့ဆိုပြီးတော့ရိုဟင်ဂျာတွေက2012ခုနှစ်ထဲကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်ပြီးခဲ့တဲ့အောက်တိုဘာလနောက်ပိုင်းမှာတော့ဆူဆူဘောဘလူခွေချိုးဖောက်ခံရမှုတွေကြောင့်လို့ဆိုပြီးထွက်ပြေးလာတဲ့ရိုဟင်ဂျာ 9,000 လောက်ရှိတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကဆိုပါတယ်ရှင
်ကုလသမဂ္ဂအစိုးရကမှဖော်ပြထားတယ်လို့ရိုဟင်ဂျာတွေအပေါ်လူခွေချိုးဖောက်တာတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေဟာမခိုင်လုံဘူးလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်တိုက်ခိုက်မှုစုံစမ်းရေးကော်မရှင်အဖွဲ့ဝင်ဦးအောင်နိုင်က VOA ကိုပြောပါတယ်ဒုသမရအုံမြင့်စွေဦးဆောင်တဲ့မောင်တော်ဒေသအကြံဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တချို့ဟာပူတီရာမောင်တော်ဒေတာဘက်ကိုမလ16ရက်နေ့ကသွားပြီးတော့မြေပြင်အခြေအနေတွေကို9ရက်ကြာကွင်းဆင်လည်လာပြီးတဲ့နောက်မနေ့ကရန်ကုန်ကိုပြန်ရောက်လာတဲ့ကော်မရှင်အဖွဲ့ဝင်ဦးအောင်နိုင်ကအဲ့လိုပြောလိုက်တာပါဒီကော်မရှင်ဟာဘသူ့ရဲ့ဩဇာလောင်းမမှုမှမပါဘဲလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးနေတာဖြစ်တယ်လို့ဆိုပါတယ်ကော်မရှင်တွင်ရဲမှုဦးစော်မင်းဖြေဦးဆောင်တဲ့ကော်မရှင်အဖွဲ့ဝင်တချို့ဟာလည်းဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar မှာရှိတဲ့ဒုက္ခသည်စခန်းကိုသွားရောက်ပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းနေပါတယ်အဲ့ဒီမှာတွေ့ရှိတဲ့အချက်အလက်တွေကိုနောက်နေ့ရက်ကြာရင်အစီအငါသာထုတ်ပြန်သွားဖို့ရှိနေပါတယ်
။မြောက်ပိုင်းအိုင်ယာလန်တီးခြားခွဲထွက်ရေးအတွက်လက်နက်ဆွဲကင်တိုက်ခိုက်ခဲ့တဲ့ IRA ခေါင်းဆောင်ကနေငြိမ်းချမ်းရေးသဘောတူညီချက်ရရှိအောင်လုပ်နိုင်ခဲ့တဲ့ရှင်ဖိန်နိုင်ငံရေးပါတီခေါင်းဆောင်မာတင်မက်ကနစ်အတွက်အောက်မေ့ဆူတောင်းပွဲတွေကိုမြောက်ပိုင်းအိုင်ယာလန်နဲ့အိုင်ယာလန်နိုင်ငံတို့မှအင်္ဂါနေ့ညပိုင်းတုန်းကလုပ်ခဲ့ကြပါတယ်။အင်္ဂါနေ့ကအသက်66နှစ်မှာကွယ်လွန်သွားခဲ့တဲ့မြောက်ပိုင်းအိုင်ယာလန်အုပ်ချုပ်ရေးအဖွဲ့ဒုတိယအကြီးအကဲဟောင်းအတွက် Belfast မြို့အနောက်ပိုင်းမှာလုပ်ခဲ့တဲ့အောက်မေ့ဆူတောင်းပွဲကိုလူပေါင်းရာနဲ့ချီတက်ရောက်ခဲ့ကြပါတယ်။ Mr. McGinnis ရဲ့ကြံရည်သူဇနီးစီကိုဒုတိယမြောက် Elizabeth သမီးမကြီးကတီးတန့်ဝမ်းနည်းစကားပါခဲ့တယ်လို့ Buckingham နန်းတော်ကလည်းပြောကြားပါတယ်။မြောက်ပိုင်းအိုင်ယာလန်မှာ1960ပြည့်လွန်နှစ်တွေတုန်းက Catholic ဘာသာဝင်တွေအပေါ် Protestant ဘာသာဝင်အစိုးရနဲ့ရဲတွေရဲ့ကိုင်တွယ်ပုံကိုမချေနဲ့ရာက Martin McGinnis ဟာ IRA လက်နက်ကိုင်အဖွဲ့ထဲကိုဝင်ရောက်ခဲ့ပါတယ်။အသက်22နှစ်အရွယ်မှာအခုလန်ဒန်ဒရီလို့တရားဝင်ခေါ်တဲ့ဒရီမျိုးရဲ့ IRA ဒုတိယတပ်မှူးကြီးဖြစ်လာခဲ့ပါတယ်။1984ခုနှစ်တုန်းကဝန်ကြီးချုပ်မာဂရက်သက်ချာကိုလှုပ်ကြံတပ်ဖြတ်ဖို့စူးစမ်းမှုအပါအဝင် IRA အဖွဲ့ကဖောက်ခွဲတိုက်ခိုက်မှုအများအပြားကိုလုပ်ခဲ့ပါတယ်။ IRA ခွဲထွက်ရေးလှုပ်ရှားမှုတွေလုပ်ခဲ့တဲ့နှစ်ပေါင်း30ကျော်အတွင်းမှာလူပေါင်း3500ကျော်သေဆုံးခဲ့ပါတယ်။ခွဲထွက်ရေးလှုပ်ရှားမှုတွေကိုလုပ်နေတဲ့တစ်ချိန်တည်းမှာပဲတစ်ချက်ဖက်မှလည်း Martin McGinnis ဟာ Britain အစိုးရကိုယ်စားလှယ်တွေနဲ့လျှို့ဝှက်တွေ့ဆုံပြီးတော့အပြစ်ခတ်ရစဲရေးနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နိုင်ဖို့ညှိနှိုင်းခဲ့ပါတယ်။1998ခုနှစ်မှာတော့မြောက်ပိုင်းအိုင်ယာလန်အစိုးရအဖွဲ့တွေနဲ့ Britain အစိုးရကြားမှ Good Friday Agreement လို့တီးကြတဲ့ငြိမ်းချမ်းရေးသဘောတူညီမှုကိုလက်မှတ်ထိုးပြီးနှစ်ပေါင်း30ကြာမြောက်ပိုင်းအိုင်ယာလန်ခွဲထွက်ရေးပဋိပက္ခတွေကိုအဆုံးသတ်နိုင်ခဲ့ပါတယ်။ငြိမ်းချမ်းရေးသဘောတူညီရဲ့အရ2009ခုနှစ်မှာ Sinn Féin Party နဲ့ Democratic Unionist Party တို့အာဏာခွဲဝေအုပ်ချုပ်စဉ်တွေကသူဟာမြောက်ပိုင်းအိုင်ယာလန်အစိုးရအဖွဲ့ရဲ့ဒုတိယမြောက်အကြီးအကဲဖြစ်လာခဲ့ပါတယ်ရှင်။ Direct from Washington The Voice
of America VOA ဘိုရူနီမနေခင်တိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုမဆုမြတ်မွန်နဲ့ကုဇော်ဝင်းနိုင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာကရောကျွန်တော်တို့ရဲ့ VOA Facebook စာမျက်နှာကပါတက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့နိုင်ငံကသတင်းလွှာတစ်ပုတ်နဲ့စတင်နေပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်သမ္မတဒိုနယ်ထရမ့်ခန့်အပ်ဖို့ရွေးချယ်ထားတဲ့ပြည်ထောင်စုအယူခံတရားရုံးတရားသူကြီး Neil Gorsuch ကအမေရိကန်မှာဥပဒေရဲ့အထက်မှာသမ္မတအပါအဝင်ဘယ်သူမှမရှိဘူးလို့ပြောကြားလိုက်ပါတယ်။သူ့ကိုယာဒူးခန့်အန့်တင်မတင်အထက်လွှတ်တော်တရားရေးကော်မတီကြားနာဝင်မှာသူအကအခုလိုထွက်ဆိုခဲ့တာပါ။တရားသူကြီးကောင်းတယောက်ဟာနိုင်ငံရေးရဲ့လွှမ်းမိုးမှုကိုမခံဘူးလို့ထွက်ဆိုခဲ့တဲ့အင်္ဂါနေ့ကကြားနာဝင်အကြောင်းကိုတော့မဆူမြတ်မွန်ကပြောပြမှာပါ။
တရားသူကြီး၉ယောက်နဲ့ဖွဲ့စည်းထားတဲ့အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်မှာလောလောဆယ်လက်လက်နေတဲ့တရားသူကြီးတစ်နေရာအတွက်သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားသူကော်လိုရာဒိုပြည်နယ်ပြည်ထောင်စုအယူခံတရားရုံးတရားသူကြီး Neil Gorsuch ကိုအထက်လွှတ်တော်တရားရေးကော်မတီမှာအင်္ဂါနေ့တုန်းကဒုတိယမြောက်နေ့အဖြစ်နဲ့လွှတ်တော်အမတ်တွေကမေးခွန်းထုတ်ခဲ့ကြပါတယ်။သူ့အနေနဲ့ဘယ်သူကိုမဆိုတရားဥပဒေအတိုင်းအဆုံးဖြတ်ပေးမှာဖြစ်ပြီးတော့အမေရိကန်မှာဘယ်သူမှတရားဥပဒေအထက်မှာမရှိဘူးလို့ Neil Gorsuch ကထွက်ဆိုသွားခဲ့ပါတယ်။
And nobody is above the law in this country, and that includes the President of the United States.
ဒီနိုင်ငံမှာတရားဥပဒေအထက်မှာဘယ်သူမှမရှိပါဘူး။အဲ့ဒီအထက်မှာ American သမ္မတလည်းပါပါတယ
်။သူဟာသမ္မတ Trump ကိုစားအဆုံးဖြတ်ပေးမဲ့တရားသူကြီးဖြစ်မှာလားဆိုရဲမေးခွန်းကိုလည်းမဟုတ်ဘူးလို့ဖြေကြားခဲ့ပါတယ်။ဖြောင့်မတ်တဲ့တရားသူကြီးတယောက်ဟာနိုင်ငံရေးရဲ့လွှမ်းမိုးမှုကိုမခံဘဲအကြောက်အယွံ့မရှိဥပဒေအတိုင်းအဆုံးဖြတ်ပေးမှာဖြစ်တယ်လို့လည်းအထက်လွှတ်တော်အမတ်တွေကို Mr. Gorsuch ကဖြေကြားခဲ့ပါတယ်။ဥပဒေစီရင်မှုဟာဖွဲ့စည်းပုံဥပဒေနဲ့အညီလိုက်နာခြင်းရှိမရှိကိုနိုင်ငံတော်တရားရုံးချုပ်ကနေနောက်ဆုံးအဆုံးအဖြတ်ပေးရတာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်မှာလောလောဆယ် Liberal တရားသူကြီး၄ယောက် Conservative တရားသူကြီး၄ယောက်ရှိနေချိန်မှာ Conservative တရားသူကြီး၁ယောက်တိုးသွားခဲ့ရင်တရားရုံးအဆုံးအဖြတ်တွေအပေါ်မှာလွှမ်းမိုးသွားမှာကို Democrat လွှတ်တော်အမတ်တွေကစိုးရိမ်နေကြတာပါ။ဒါကြောင့် Mr. Gorsuch ကိုယာဒူးခန့်တင်မတင်ကြားနာပွဲမှာ Democrat အမတ်တွေက America မှာအတိမ်အဆောင်မခံနိုင်တဲ့ပရိသတ်တွေဖျက်ချတဲ့ကိစ္စလက်နက်ကင်ဆောင်ခွင့်ကိစ္စစတာတွေနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုမေးမြန်းခဲ့ကြပါတယ်။ Mr. Gorsuch ကတော့ American မှာ Republican တရားသူကြီး Democrat တရားသူကြီးဆိုတာမရှိပဲတရားသူကြီးတွေပဲရှိတယ်လို့တုံ့ပြန်ဖြေကြားခဲ့ပါတယ်။သူ့အနေနဲ့တရားစီရင်ရေးစနစ်ကိုတိတ်ပြီးတော့အလေးအနက်ထားပြီးဘယ်သူကိုမဆိုတရားဥပဒေအတိုင်းဆောင်ရွက်သွားဖို့ဝင်လေးမှာမဟုတ်ဘူးလို့ဆိုခဲ့ပါတယ
်။ I take the process, the judicial process very seriously.And I go through it step by step and keeping an open mind through the entire process as best I humanly can. And I leave all
the lungans in a boat, you know, sick go a lane at Tower. Lungans in a go to send me to send some of the near Malay at my zone, a mean jay at Tower. The Chagisari Alungo in my beef at Target B. The Yahubri Bomada, Chigan, Sumcha Chavar. Do not drag our Daha Lula that they are seeing each other.
အသက်49နှစ်အရွယ် Neil Gorsuch ဟာနိုင်ငံတော်တရားရုံးချုပ်အတွက်ယာသက်ပံတရားသူကြီးဖြစ်ထိုက်သူအရေးအချင်းပြည့်မီသူဖြစ်တယ်လို့ Republican အမတ်တွေကပြောကြပါဗျ။ အထက်လွှတ်တော်တရားရေးကော်မတီတွေကဒီမိုကရက်အမတ်တွေကတော့မစ္စတာဂော့ဆစ်ကိုခန့်သင့်မသင့်ဆုံးဖြတ်ချက်ဟာအမေရိကန်ပြည်သူတွေအပေါ်တက်ရောက်မှာဖြစ်တဲ့အတွက်သူဟာအမေရိကန်ရဲ့ဥပဒေရေးရာနဲ့ဖွဲ့စည်းပုံဥပဒေကိုအကာအကွယ်ပေးမဲ့သူဖြစ်ရလားဆိုတာကိုသုံးသပ်ဖို့သူတို့မှာတာဝန်ရှိတယ်လို့ပြောကြပါတယ်။မစ္စတာဂော့ဆစ်ကတော့တရားသူကြီးဝိယုံကိုခြုံလိုက်ပြီဆိုတာနဲ့သူဟာဖွဲ့စည်းပုံဥပဒေအတိုင်းလိုက်နာဖို့တာဝန်ရှိတယ်ဆိုတာကိုသတိရတယ်လို့ဆိုခဲ့ပါတယ်။အထက်လွှတ်တော်တရားရေးကော်မတီဝင်လွှတ်တော်အမတ်တွေအားလုံးကသူ့ကိုမေးမြန်းပြီးသွားရင်တော့အထက်လွှတ်တော်တရက်လုံးမှအတီးပြုတ်တဲ့မတင်ကိုမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။တကယ်လို့အထက်လွှတ်တော်ကသူ့ကိုအတီးပြုတ်လိုက်ပြီဆိုရင်တော့ Neil Gorsuch ဟာနိုင်ငံတော်တရားရုံးချုပ်အတွက်ရာသက်ပံတရားသူကြီးဖြစ်လာမှာပါ။စုစုပေါင်းတရားသူကြီး၉ယောက်ရှိရမယ့်တရားရုံးချုပ်မှာ Conservative တရားသူကြီး Antonin Scalia ကွဲလွန်သွားခဲ့တဲ့လွန်ခဲ့တဲ့တစ်နှစ်ကျော်ကတရားသူကြီးသစ်ကိုအစားထိုးမခန့်အပ်နိုင်သေးတာဖြစ်ပါတယ်ရှင်။
မဆုမြတ်မွန်ပြောပြခဲ့တာပါအခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုတင်ဆက်သွားပါမယ်လူအခွင့်ရေးကောင်စီညီလာခံမှာဒီသတင်းဘက်ကမဲခွဲဆုံးဖြတ်မဲ့မြန်မာအရေးဆုံးဖြတ်ချက်ကိုအဖွဲ့ဝင်နိုင်ငံအများစုကထောက်ခံဖို့မျှော်လင့်ထားကြောင်းဥရောပသမဂ္ဂကပြောပါတယ်ရခိုင်ပြည်မြောက်ပိုင်းမှာလူအခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့စုစည်းချက်တွေအတွက်နိုင်ငံတကာစုံစမ်းရေးအဖွဲ့ဆေးလွှတ်ဖို့အချက်အပါဝင်မြန်မာအရေးဆုံးဖြတ်ချက်မူကြမ်းကိုညီလာခံမှာနှစ်ပတ်ကြာအကြိမ်နဲ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်မန်အင်ဂျင်နီယာအပြည့်စုံကိုပြောပြမှာဖြစ်ပါတယ
်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာ34ချိန်မြောက်ကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာဥရောပသမဂ္ဂဦးဆောင်ရေးဆွဲတဲ့မြမအရေးဆုံးဖြတ်ချက်မူကြမ်းကိုအဖွဲ့ဝင်နိုင်ငံပေါင်း48နိုင်ငံကမတ်လ23ရက်နေ့မှာမဲခွဲဆုံးဖြတ်ဖို့မျှော်လင့်ထားပါတယ်အဖွဲ့ဝင်အများစုကဆုံးဖြတ်ချက်မူကြမ်းကိုထောက်ခံကြမယ်လို့သူတို့မျှော်လင့်ထားကြောင်းလဲဥရောပသမဂ္ဂပြပဆက်ဆံရေးဌာနကပြောခွင့်ရအမျိုးသမီးမာယာကိုချီယန်းချစ်က VOE ကိုအခုလိုပြောပါတယ
်။ We hope the discussions in the coming days will allow for the resolution to be adopted.
So basically, နာမည်ရက်တွေအတွင်းညီလာခံမှဆွေးနွေးမှုတွေကနေမြမအရေးဆုံးဖြတ်ချက်ကိုချမှတ်နိုင်ဖို့ထောက်ခံကြလိမ့်မယ်လို့ကျမတို့မျှော်လင့်ထားပါတယ်။အခုရက်ပိုင်းတွေအတွင်းအပြန်အလှန်ဆွေးနွေးပြီးတဲ့နောက်မတ်လ23ရက်ဒါမှမဟုတ်24ရက်နေ့ဒီသတင်းပတ်အကုန်မှာဆုံးဖြတ်ချက်ကိုတည်ပြုမှာဖြစ်ပါတယ်။
မက်လာဒုတိယဘက်အတွင်းထွက်ပေါ်လာတဲ့မြမအရေးဆုံးဖြတ်ချက်ဆိုတဲ့မူကြမ်းမှာတော့နိုင်ငံတကာစုံစမ်းပေးဖို့တောင်းဆိုထားတဲ့အချက်ပါဝင်ခဲ့ခြင်းမရှိပါဘူး။ဒါပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေဘက်ကလူခွေရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေအတွက်နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဆေးလွတ်ဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုဥရောပသမဂ္ဂကပြီးခဲ့တဲ့ကြာတာပတင်းကလူခွေရေးကောင်စီမှတင်သွင်းခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မာယာကိုချီယန်းချစ်ကအခုလိုပြောပါတယ်။
There is in this resolution there has been under negotiation for the
လူခွေကောင်စီညီလာခံမှာဒီဆုံးဖြတ်ချက်မူကြမ်းနဲ့မှာပါတဲ့အချက်တွေနဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့သတင်းနှစ်ပတ်ကလေးကဆွေးနွေးခဲ့ကြပြီးပါပြီ။အဲ့ဒါကတော့လွတ်လပ်တဲ့နိုင်ငံကစုံစမ်းရေးအဖွဲ့ဆေးလွတ်ဖို့အစိုးပြုထားတဲ့အချက်ဖြစ်ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ COI ခေါ်နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်ကကြိုက်တွယ်ဖြေရှင်းပေးဖို့တောင်းဆိုထားပေမဲ့အခုထွက်လာမယ့်မြမအရေးဆုံးဖြတ်ချက်အသစ်မှာအများစုသဘောထားဘလို့ရှိမလဲဆိုတာစောင့်ကြည့်ရမှာဖြစ်တယ်လို့မြမနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကတနင်္လာနေ့က CNN နဲ့မေးမြန်းခန်းမှာအခုလိုပြောသွားပါတယ်
။ Well, I have called for a COI, but the international community really did not have the appetite.
မှကတော့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်ကနေစုံစမ်းစစ်ဆေးဖို့တောင်းဆိုထားပါတယ်။ဒါပေမဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကဒါကိုဆန္ဒမရှိပါဘူး။ဒါကြောင့်အခုမြန်မာအရေးဆုံးဖြတ်ချက်မှာအခေါ်အဝေါ်ပြောင်းလဲပြီးဖော်ပြထားတယ်ဆိုတော့အများဆန္ဒနဲ့ထွက်လာမယ့်ဆုံးဖြတ်ချက်အစ်တစ်မှာဘာတွေဖြစ်လာမလဲဆိုတာကိုကျမတို့စောင့်ကြည့်ရမှာပါ။
ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီးအပြင်းထန်ဝေဖန်ခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုရန်ဟီလီက CNN ကိုအခုလိုပြောပါတယ
် Well I think that she should and could speak up a little bit more at least to
ရခိုင်ပြည်နယ်တခုတည်းမှာမဟုတ်ပါဘူးကချင်နဲ့ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ဖြေရှင်းတဲ့အနေနဲ့ဒေါက်တာဆန်းစုကြည်ဘက်ကအနည်းဆုံးတော့ထုတ်ဖော်ပြောဆိုတင်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာကိုချုပ်ကန့်ထားစေပဲလို့ကျမပြောနိုင်ပါတယ်။လွတ်တော်ထဲမှာစစ်တပ်က25ရာခိုင်နှုန်းပါဝင်နေပြီးပြည်ထောင်ရေးနေဆက်လုံခြုံရေးနဲ့ကာကွယ်ရေးကိုလည်းစစ်တပ်ကပဲထိန်းချုပ်ထားတာဖြစ်ပါတယ်
။ရဟီလီကိုရိုင်းမက်ရှလာ23ရက်နေ့ကလူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ဖော်ပြထားတဲ့အစီရင်ခံစာကိုတင်သွင်းခဲ့တာဖြစ်ပါတယ်။အဲ့ဒီတုန်းကရခိုင်ပြည်နယ်မြောက်ပိုင်းနဲ့ပတ်သက်လို့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးပေးဖို့ရဟီလီအပါအဝင်နိုင်ငံအတော်များများကတိုက်တွန်းခဲ့တာတွေရှိပေမဲ့တရုတ်ကိုယ်စားလှယ်ကတော့ဒါဟာပြည်ရင်းရေးကိစ္စဖြစ်တယ်လို့ကန့်ကွက်ပြောဆိုခဲ့ပါတယ်။ တချိန်တည်းမှာပဲမက်ရှလာ18ရက်နေ့ကလုံခြုံရေးကောင်စီမှဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဗြိတိန်နိုင်ငံကတင်သွင်းတဲ့ရခိုင်ပြည်နယ်အရေးကိစ္စပါဝင်တဲ့မြန်မာအရေးကြီးညာချက်ကိုရုရှားနဲ့တရုတ်နိုင်ငံတွေကကန့်ကွက်ခဲ့ပါတယ်ဒါကြောင့်အဖွဲ့ဝင်48နိုင်ငံထဲမှာတရုတ်ပါဝင်နေတဲ့လူအခွင့်အရေးကောင်စီမှာမြမအရေးဆုံးဖြတ်ချက်ကိုအတည်ပြုမယ်ဆိုရင်တရုတ်ကကန့်ကွက်မဲ့အလားအလာရှိနေတာကိုလူအခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်ရှင
်။မင်းကြီးနိုင်စူးစီးတင်ပြခဲ့တာပါ။ထိုင်းနိုင်ငံမှာတည်တံ့ချမှတ်ခံထားရတဲ့မြမရွှေပြောင်းအလို့သမား2ဦးရဲ့အမှုကိစ္စနောက်ဆုံးအခြေအနေမတင်ပြခင်အခုတော့တရုတ်မြမနယ်စပ်ကုန်သွယ်ရေးအခြေအနေကြည့်အောင်ပါ။လက်တလောပြန်ပြီးပြင်းပြင်းထန်ထန်ဖြစ်လာတဲ့လောက်ကန်ဒေတာတိုက်ပွဲကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးစခန်းရဲ့ကုန်စည်စီးဆင်းမှုတိတိတသားကျဆင်းသွားပါတယ်။ချင်းရွှေဟော်နယ်စပ်ကုန်သွယ်ရေးစခန်းဟာတရုတ်မြန်မာနယ်စပ်မှာဒုတိယမြောက်ပို့ကုန်အများဆုံးတင်ပို့တဲ့ကုန်သွယ်ရေးစခန်းဖြစ်ပြီးနယ်မြေဒေတာတည်ငြိမ်ရေးပေါ်အများကြီးမူတည်နေတယ်လို့ချင်းရွှေဟော်ကုန်သွယ်ရေးစခန်းတာဝန်ခံဦးမင်းအောင်အေးကပြောပါတယ်။မအေးတန်နာကျော်ကဦးမင်းအောင်အေးကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစတင်ဖြေကြပါတယ်။
ကိုယ်တမှုလုပ်တဲ့အခါမှာကျွန်တော်တို့ဒီလက်ဆက်ဒေတာမှာတော့ခုနလိုဆိုရင်တည်ငြိမ်မှုရှိမှကိုယ်တမှုကျွန်တော်တို့တိုးတက်မှာဖြစ်ပါတယ်။လုံခြုံမှုမရှိရင်ကိုယ်တမှုအားနည်းနိုင်တယ်။ဒါကြောင့်ရေးရှိမှာကျွန်တော်တို့ကလက်ဆက်ဒေတာတွေယခုတည်းပုံမူတည်ငြိမ်မှကျွန်တော်တို့လက်ဆက်ကုန်ပို့ပို့ပြီးတော့မှကောင်းမဲ့အလားအလာရှိပါတယ်။ဒါမှမဟုတ်လက်ဆက်ဒေတာမှာခုလိုမျိုးစစ်ဆင်နေဖြစ်မယ်ဆိုရင်တော့ကုန်တမှုပေါ်ကျွန်တော်တို့ကလက်ခံမှုရှိတယ်ကိုယ်တမှုရောင်းနိုင်တယ်လို့ဒါလေးကျွန်တော်တို့အကြံပြန်သုံးသပ်လို့ရပါတယ်ခင်ဗျာ
။ဟိုရိုက်ခတ်မှုကဘယ်လောက်ကြီးကြီးမားမားရိုက်ခတ်မလဲဦးမင်းအောင်ကြီး။
ဖြစ်နေတာတော့ကျွန်တော်အနည်းသက်ဆုံးပြောပြရအောင်လောက်ကိုင်းပေါ့လောက်ကိုင်းဆိုကျွန်တော်ချင်းချောင်းနဲ့26မိုင်ဝေးတယ်အဲလောက်ကိုင်းမှာဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒါလောက်ကိုင်းမှာကျွန်တော်တို့ကုန်သွယ်ရေးစခန်းမရှိဘူးရှိရင်တော့ကျွန်တော်တို့ကဒါ0ပဲကုန်သွယ်မှုလုံးဝလုပ်လို့မရတော့ဘူးကျွန်တော်တို့ခုကန်ကောင်းတာကကျွန်တော်တို့ကချင်းချောင်းအပေါင်းကနေကုန်သွယ်စခန်းဖွင့်တာနဲ့တရုတ်နဲ့ကျွန်တော်တို့လုပ်ကြတယ်အဲ့တော့ချင်းချောင်းကုန်သွယ်စခန်းကဒီလိုမျိုးတည်င်းနေနဲ့ပြိုင်ခတ်မှုရှိတယ်လက်တွေ့ကျွန်တော်မြင်ချင်တာဘာမှမဖြစ်သေးတဲ့အတွက်ကြောင့်ကုန်သွယ်မှုဒီရက်တန်ရင်မရှိဘူးကျွန်တော်တို့ကတွားနေတယ်ဒါပေမဲ့လည်းဒီဖြစ်စဉ်တည်နေကြောင့်ကျွန်တော်တို့မန္တလေးရန်ကုန်တို့မှာရှိတဲ့ဒေသခံကုန်သွယ်ငွေရှင်တွေရနေပြီးတော့ဒီဖြစ်စဉ်တွေပေါ်ကျွန်တော်တို့ကစောင့်ကြည့်တဲ့အနေနဲ့ကုန်သွယ်မှုတချို့လျှော့ချလိုက်တယ်တချို့ခဏအရက်ပြီးချင်းကြီးတယ်ဒါကြောင့်မို့လို့ကုန်သွယ်မှုကညှော့နေသွားတာတကယ်တော့ဟလာကြီးကြီးမှာများတခုဖြစ်တယ်ဆိုတော့ကုန်သွယ်မှုဒီလုံးဝကျွန်တော်တို့0ပဲရပ်သွားမှာဖြစ်ပါတယ်ဟုတ်ကဲ့
ဟိုအဲ့ဒီလောက်ထိအောင်အခြေအနေစိုးရင်ကြတော့ဟိုဒီဟိုဇာတရုတ်ပြည်ဘက်ကိုပို့နေတဲ့ကုန်တွေမြန်မာပြည်ဘက်ကိုပို့နေတဲ့ကုန်တွေလုံးဝရပ်တန့်သွားပြီးတော့ဟိုရိုက်ခတ်မှုဘလို့တက်ရောက်မှာရှင်စီးပွားရေးပေါ်မှာပေါ့နော
်ဟုတ်ကဲ့ကျွန်တော်တို့ကအဓိကဟိုကုန်သွယ်ဘက်ကနေဆက်ဆက်ကြကုန်သွယ်မှုမှာဆိုတော့ကျွန်တော်တရုတ်ကအများဆုံးတင်ပို့တဲ့နိုင်ငံပေါ့နော်ကျွန်တော်တို့ကလည်းကျွန်တော်နိုင်ငံတွေဒီကုန်ကြမ်းတွေကျွန်တော်အဓိကတင်ပို့ရတာပေါ့ကျွန်တော်တို့ကဒီလေယာဉ်ထွက်ကုန်အားကိုးနေတာလေယာဉ်ထွက်ကုန်အားပို့မှာတရုတ်ကလည်းဝယ်ပါတယ်အကုန်လုံးကျွန်တော်တို့တင်ပို့တဲ့နီးပါးကိုဝယ်နိုင်တယ်ဒီကရှိတယ်ကျွန်တော်တို့ကလည်းတနည်းတည်းလုံခြုံမှုကိုတိုးတက်တင်ဖို့ပေါ်ကျွန်တော်တို့ကလည်းဒါကျွန်တော်နိုင်ငံနေလက်ရှိမျိုးဆောင်ဝင်ထားတာရှိတယ်ဒါပေမဲ့ခုနပြောသလိုမျိုးဟလာဟိုကျွန်တော်တို့ဒီတရုတ်နယ်စပ်ဆိုဖွင့်လာတာမှုဆယ်ရှိတယ်ဥပမာကမ်ပိုင်းကြီးရှိတယ်လွယ်ကျဲရှိတယ်တော့ကျွန်တော်တို့ချင်းချော်ရှိတယ်ပေါ့နော်အဲ့တော့ဟိုခုနမှုသဘောရဒီတစ်ဖက်ဖက်မှာကျွန်တော်တို့ဒီလိုမျိုးဟလာအသားစီးတွေရှိမှာဆိုတော့တခြားကျွန်တော်တို့ဟိုတရုတ်ပေါက်ဂျန်နက်ပေါက်တွေကတော့ကျွန်တော်တို့သွားလို့ရတာပေါ့အဲ့တော့နိုင်ငံတစ်နိုင်ငံနေနဲ့ဆိုရင်တော့ခုနမှုဒီဟုတ်ဘလို့ခေါ်မလဲတစ်ဖက်ကပိတ်နော်တစ်ဖက်ကပဲသွားမယ်ဒါမှ second တစ်ခုရဲ့အနေနဲ့ဆိုတော့ရောနှမ်းမှုတိုးတက်မှုတော့ဖြစ်နိုင်တယ်နှစ်နိုင်ငံကုန်သွယ်မှုသဘောရဆိုတော့လေဒီဘက်မှာကျွန်တော်တို့ပို့လို့မရရင်တခြားအပေါက်ဘက်ကိုလှက်ဖို့မဆိုတော့ဒါအကြီးတော့ကျွန်တော်ထိခိုက်မှုမရှိနိုင်ဘူ
းအဲ့ဒီဒေသမှာရောက်ရှိနေထိုင်ပြီးတော့ဒီစီးပွားရေးကိုစောင့်ကြည့်နေတဲ့သူအနေနဲ့အခုလိုမျိုးနည်းမြေမတည်ငြိမ်မှုတွေကြောင့်ဒီဒေသရဲ့ဖွံ့ဖြိုးမှုရောဘလောက်ဟိုဘလိုမျိုးရိုက်ခတ်ပြီးဘလောက်ထိကြီးကြီးမားမားရိုက်ခတ်နိုင်မလဲရှင်
ဟုတ်အရင်ကျွန်တော်ဒီကျင်းညော်ဒေတာကိုကြောက်ပူပါတယ်ဟိုဒီတာဝန်လက်မုံပေါ့အရင်ကျွန်တော်တို့ဒီဖက်တယ်လိုက်ကိုနဲ့တစ်ခေါက်ကြောက်ပူပါတယ်ပြီးတော့နောက်10မိနစ်လောက်မှကျွန်တော်တစ်ခေါက်ကြောက်ပူတယ်အဲ့တော့ကျင်းညော်မြူလေးကဘာဖြစ်လာလဲဆိုတော့ကွမ်လုံနဲ့ကျင်းညော်ဒီ9မိုင်ဝေးတယ်အဲ့တော့ကွမ်လုံနဲ့ကျွန်တော်တို့ဒီတိုင်းပဲကျင်းညော်မြူရတဲ့ဒီတိုင်းပဲတိုးတက်မှုကျွန်တော်တို့ကဒီ10မိနစ်လောက်ကမှမတိုးတက်လာဘူးလို့ပြောလို့ရတယ်မြူရဲ့အနေထားကိုယ်တော်မှုတော့တိုးတက်လာခဲ့တယ်ကျွန်တော်တို့ဒါနီးမှန်လမ်းမှန်နဲ့ဒီနေ့ကြာဆောင်တဲ့ကုန်သမှုတိုးတက်ခဲ့တယ်။တစ်ဖက်နိုင်ငံနဲ့လည်းကျွန်တော်တို့ကအပြန်အလှန်ကုန်သမှုနဲ့ပတ်သက်တဲ့ကိစ္စတွေဆွေးနွေးနေတယ်ပြောကြားနိုင်တယ်။နိုင်ငံအကွယ်လေးတိစောက်နိုင်တဲ့အတွက်ကုန်သမှုနဲ့ဆက်တိုးတက်ခဲ့တယ်။ဒါပေမဲ့ဒေသဖွံ့ဖြိုးမှုအနေနဲ့ကြာတော့ကျွန်တော်တို့ကဒီလက်သက်ဒေသမတည်ငြိမ်မှုကြောင့်မြို့တည်ဒီချင်းချော်မြို့ပေါ့ကျွန်တော်ဒီလိုပြောချင်းချော်မြို့တည်ပြီးခဲ့တဲ့10နှစ်လောက်ကလည်းဟိုတိတ်ပြီးတော့ဒီပုံစံမျိုးကျွန်တော်လက်ရှိတွေ့ရတဲ့ချိန်မှာဒီပုံစံမျိုးမျိုးမတိုးတက်ဘူး။အဲ့တော့မြို့ဒေသကနေကျွန်တော်အဲ့နိုင်ကကိုတိတိမြအမိကြည့်တဲ့ကောင်သူကဒီလုံကြီးတည်နေမှုပဲသူတို့စောက်ချင်တဲ့အစာအုပ်တွေဖွံ့ဖြိုးတိုးတက်အောင်လုပ်ချင်တယ်ဒါပေမဲ့လည်းဒ
ဒီတဲ့တဲ့တဲ့တာမှာမကြခဏဖြစ်ပေါ်နေတဲ့ဖြစ်စဉ်တွေကြောင့်သူတို့မဆောက်ရဲကြမှုကြီးရတာဘူးအဲ့တော့ဒီလိုဖြစ်စဉ်ဖြစ်တာတွေတော့တိတ်ဆောင်မှုပဲစဉ်းစားတဲ့အတွက်လောလောဆယ်ကုနာအစာဦးလေးဟလာဒီလမ်းမတာဖွံ့ဖြိုးမှုတွေကိုကျွန်တော်ပြလို့နိုင်တယ်ပြောပြမှုတက်ခဲ့ပါဘူးတရုတ်နေဆက်ကွန်သွေးအချင်းတွေကိုချင်းရွှေဟော်ကွန်သွေးစကန်တောင်ဝန်ကဦးမင်းအောင်အေးပြောပြသွားတာပါ ံရတဲ့လိတ်ကျွန်းလူတက်မှုနဲ့ပတ်သက်လို့တည်တံပေးထားခြင်းခံရတဲ့မြန်မာရွှေပြောင်းအလို့သမားနှစ်ဦးရဲ့အမှုအတွက်အယူခံကိုကော့စမွေတရားရုံးကပယ်ချခဲ့ပါတယ်။အဲဒီနောက်ထိုင်းတရားရုံးချုပ်ကိုတစ်လအတွင်းအယူခံတင်ရမှာဖြစ်ပေမဲ့အချက်လက်အထောက်အထားပြည်စုံအောင်ရှာဖွေနိုင်ဖို့အချိန်မလုံလောက်တာကြောင့်၃လလောက်ထိအချိန်ထပ်တိုးပေးဖို့တောင်းဆိုသွားမယ်လို့တရားခဏ်ရဲ့အကျိုးဆောင်ရှိနေတွေကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းနောက်မအေးမာကသတင်းပေးပို့ထားတာပါ။
ပြည်ရှာလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လိတ်ကျွန်းလူတက်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြမရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလတရနေ့ကပယ်ချခံခဲ့ရတာပါဒီအတွက်ခိုင်းတရားရုံးချုပ်ကိုတစ်လအတွင်းအယူခံဆက်တက်နိုင်ရေးအတွက်ခိုင်းရှိနေများကောင်စီနဲ့မြမတန်ယုံကိုစားပြုရှိနေတွေကစ조사လုပ်ဆောင်နေကြပါတယ်ဒါပေမဲ့တစ်လအတွင်းအယူခံတင်ဖို့အတွက်ကအချိန်မလုံလောက်တာကြောင့်အချက်လက်တွေပြည့်စုံစွာရှာဖွေနိုင်ဖို့အယူခံရက်ကိုထပ်တိုးတောင်းဆိုသွားမယ်ဆိုပြီးမြမတန်ယုံကိုစားပြုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။အဲဒီလကုံပေါ့လေမတ်လကုံဆိုတာကလာတယ်။အဲအဲ့မတန်ယုံမှာအန်ကယ်တော့သွားပြီးတော့အယူခံရက်ထပ်တိုးတောင်းအောင်ပါ။အခုအစီအစဉ်ကတော့ပထမဆုံးအစီအစဉ်ကတော့အန်ကယ်တို့အယူခံရက်ထပ်တိုးတောင်းမှုအစီအစဉ်ထားပါတယ်။ဘလို့လောက်ဘူးပေါ့သူအချက်လက်စုအမှန်မပြီးဥပဒေရရှိတဲ့အချက်ပြန်ပေးဆောင်ရတာပဲပါတော့။တကယ်တော့တလားတွင်းတည်းမပြောတာပါ။သို့တော့ဒီထိုင်နိုင်ငံဥပဒေရကြောင်းပြတဲ့ခိုင်လို့ရင်တလားနဲ့ရေတိုးတောင်းသွားလို့ရပါတယ်။ဒါကအင်္ဂလိပ်ဘက်ကအချိန်အကြောင်းပြတဲ့ခိုင်လို့ဖို့အချက်လက်ပြည်စုံကိုရှာဖွေဖို့အတွက်ကိုအခြေရပါတယ်။ဒါကြောင့်3လလောက်ဆိုရင်တော့အားလုံးပြည်စုံရအခြေချက်လက်ရနိုင်မယ်လို့အင်္ဂလိပ်ယုံကြည်ပါတယ
်။လူတက်မှုကျူးလွန်နေဆိုပြီးတည်တံပေးခြင်းခံရတဲ့မြန်မာလူငယ်နှစ်ဦးနဲ့ပတ်သက်လို့ပြီးခဲ့တဲ့ကော့စမွေအယူခံတရားရုံးမှာတော့အချက်24ချက်ပါတဲ့အထောက်အထားတွေကိုတင်ပြထားပြီးဖြစ်ပေမဲ့ဒီချက်ပေါ်ပြီးခိုင်မာတဲ့အချက်လက်တွေကိုထက်မှန်စုဆောင်းဖို့အတွက်လိုအပ်နေသေးတယ်လို့လည်းဆိုပါတယ်။မြန်မာလူငယ်နှစ်ဦးနဲ့ပတ်သက်လို့2015ခုနှစ်ဒီဇင်ဘာလကတရားရုံးအမိန့်မချခင်မှာတက်သေးတွေရှာဖွေပြီးတင်ပြခဲ့ပေမဲ့လုံလောက်တဲ့တက်သေးတွေမရခဲ့တာကြောင့်အမှုရှုံးနေခဲ့ပြီးလူသက်မှုအပါအဝင်အမှု9မှုနဲ့တည်တံပေးခံရတာပါ။အခုတရားရုံးချုပ်ကိုတင်ပြတဲ့အခါမှာတော့ထိုင်းဥပဒေအရတက်သေးတွေတင်ပြခွင့်ရတော့မှာမဟုတ်ဘူးလို့လည်းရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။အဲ့ဒီတော့လူတလောက်တက်သေးကိုမရမျိုးစရမှတ်ပါလေ။ဥပမာတကယ်လို့သူတို့နိုင်ငံရဲ့ဒီအယူခံချင်းထုတ်ဥပဒေအရဆိုရင်တော့အင်္ဂလိပ်တက်တီတန်ခုခေတ်မှာပါတော့ပါဘူး။ဒီဆံမျက်နှာ4000တောင်ရှိတယ်။မူဝဲမှာဒါလေးမူလအချက်လက်အဟောင်းနေပြင်မှာအချက်လက်တည်ချာပြီးတော့နောက်ဆုံးဖိုက်ကုတ်အယူခံကိုတင်ပြမှာဖြစ်ပါတယ်
။မြန်မာရှေ့ပြောင်းအလို့သမားခံမှန်းချေ4000လောက်အလို့လုတ်ကင်နေတဲ့လိတ်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပါတယ်။2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတစ်နှစ်ကျော်ကြာထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကော်စမွေတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားပါတယ်။ဒီနောက်တရားခဏ်အကျိုးဆောင်ရှေ့နေတွေကအယူခံတရားရုံးမှာအယူခံတင်ပြခဲ့ပေမဲ့မလာတရနေ့ကပယ်ချခံခဲ့ရပါတယ်။ဒီအတွက်တရားရုံးချုပ်ကိုနောက်ဆုံးအဆင့်အနေနဲ့အယူခံဆက်တက်ဖို့အတွက်ပြင်ဆင်နေကြတာလည်းဖြစ်ပါတယ်ရှင်။
VOA သတင်းနောက်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ် VOA ကိုဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သရရှင်နေနားဆင်လို့တဲ့တေးသချင်းတောင်းကျင်နေဆိုရင်တော့ VOA email လိပ်စာ burmese@voanews.com ဖြစ်ပါတယ်စာလိုက်ကတစင်ဆက်သွင်းမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ်855ဖြစ်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ BOA American တိုင်းရဲ့ဗိုလ်တူးနေ့မနက်ခင်းအစီအစဉ်လေးကိုမနက်9နာရီအထိလိုင်းနူမီတာ32 kHz 935လိုင်းနူမီတာ40 kHz 9433ညလိုင်းနူမီတာ50 kHz 5999နဲ့လိုင်းလက်190တို့ကနေဆက်ပြီးထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေတက်ကမြန်မာပြည် American EDN 3အင်္ဂလိပ်သင်ခန်းစာနဲ့ VOA တိုက်ရိုက်လေးလိုင်းအစီအစဉ်တင်ဆက်တဲ့ခါမှာတော့
တီတီယိုဘီယာတီယိုရဘလောက်တိညစ်တယ်လို့ညစ်ပတ်တယ်ဆိုတော့ကျွန်တော်ပရိမြင်ရတယ်။ဒါကြောင့်ကျွန်တော်မေးချင်တာပါ။ဒေ
မကြခင်ဆွေးနွေးခန်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအယ်ဒီရာအာဘော်နဲ့သတင်းဆောင်ပါတွေကိုမူရင်းအာဘော်မပြတ်ဦးကျော်စန္တာနဲ့ဒေါ်လလအတန်တို့ကစူးစီးတင်ဆက်ထားပါတယ်
။မြန်မာအစိုးရလမ်းကြောင်းပြန်လည်တက်မှတ်ချိန်ကျပါလားဆိုတဲ့အကြောင်းစင်နဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမဟောင်းဒက်ရစ်မစ်ချယ်က Nikkei Asian Review မှာရေးသားထားပါတယ်။ NLD ရွေးကောက်ပွဲနိုင်တော့ဒီမိုကရေစီညီညာရေးတရားမျှတရေးတို့အတွက်လူတိုင်းစိတ်အားတက်ကြွပျော်ရွှင်ခဲ့ကြပြီးတစ်နှစ်ကြာမှာ NLD အစိုးရဖို့ကြီးမားတဲ့အခက်အခဲတွေတွေ့ကြုံရပါတယ်။ဖိနစ်ချုပ်ချယ်မှုကိုတွန်းလှန်တာနဲ့အစိုးရတရက်ကိုလက်ပတ်အောင်လုပ်ရတာဟာတခြားစီဖြစ်ပါတယ်။ဝန်ကြီးရာထူးတွေမှာအရေးချင်းပြစ်မိသူခန့်ထားပြီးအစိုးရရန်တရားလက်ပတ်နိုင်ရေးအတွက်ကျွန်တော်တို့စိုးရိမ်မိပါတယ်။သူတို့လက်ခံရရှိခဲ့တဲ့အုပ်ချုပ်ရေးရန်တရားကလည်းအရေးသေးပြစ်မိလာတယ်မဟုတ်ပေမဲ့စစ်ဘုတ်အချင်းချင်းသူတို့ပုဂ္ဂိုလ်ရေးအဆက်အသွယ်နဲ့အောက်ဆုံးအဆင့်တော်လက်ပတ်နေခဲ့ပါတယ်။စီဘွားရေးဖွံ့ဖြိုးမှုပြည်တွင်းစစ်တပ်မှတပါကြမ်းအဆောက်အဦတွေအလုံးယိုယွင်းဆွေးနွေးလာမှုတွေဟာနှစ်ပေါင်း50ကျော်ရှိနေခဲ့ပြီးရွေးကောက်ပွဲတစ်ခုတွင်တော့ဒါအလုံးကိုရှင်းလင်းပြဖို့ဆိုတာမရနိုင်ပါဘူးပြည်သူလူထုတရားလုံးဒီမိုကရေစီစိတ်ဓာတ်ခိုင်မာပြဝစေဖို့ဆိုတာလည်းဒီရွေးကောက်ပွဲတစ်ခုတွင်လည်းလုပ်လို့မရနိုင်ပါဘူးဒီထက်အရေးကြီးဆုံးပြဿနာက2008ဖွဲ့စည်းပုံအရစစ်တပ်ကအာဏာကြီးစိုးနေတာပဲဖြစ်ပါတယ်ဒါတွေအလုံးကပြီးခဲ့တဲ့တစ်နှစ်တာအတွင်း NLD အစိုးရကိုတုံ့နှောင်ထားခဲ့ပါတယ်ဘာပဲဖြစ်ဖြစ်အနာရပါတီအနေနဲ့ NLD ဟာဒီခက်ခဲတွေကိုကြော်လွှားဖို့ဗျူဟာတွေနီးလန်းတွေချမှတ်ရမှာဖြစ်ပါတယ်။အောင်ပွဲရလာပြီးပထမနှစ်အတွင်းဒေါအောင်ဆန်းစုကြည်နဲ့ NLD ဟာသမိုင်းဝင်အောင်ပွဲရဲ့အရှင်းအဟုန်ကိုအပြည့်အဝအဆုံးချနိုင်ခဲ့ရလားဆိုတာမေးခွန်းထုတ်စရာရှိပါတယ်။တကယ်တော့ဒီတစ်နှစ်တာကာလဟာပြည်သူတွေရဲ့ယုံကြည်ပေးအပ်တဲ့တာဝန်ကိုအစွမ်းကုန်အချိန်မြင့်ပြီးလမ်းစဉ်ချမှတ်နိုင်ငံရေးမဟာမိတ်တိဆောက်ခဲ့ရမယ့်အချိန်ဖြစ်ပါတယ်။ကျွန်တော်တာဝန်ပြီးဆုံးလို့ထွက်ခွာလာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ February လမှာ USIP ကိုယ်စားလှယ်အဖွဲ့ဝင်ဖြစ်မြန်မာနိုင်ငံကိုပြန်ရောက်သွားတော့လူတွေရဲ့စိတ်ပြက်ညှဉ်းညူတာတွေကိုကြားခဲ့ရပါတယ်။သူတို့စိုးရိမ်ကြတဲ့အထက်မှာအရေးကြီးတဲ့ကိစ္စကတော့ဝန်ကြီးတွေရဲ့အရေးချင်းညံဖြစ်မှုစီးပွားရေးဝါဒကင်းမဲ့မှုအရာရာကိုအဆုံးဖြတ်ချဖို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်စီကိုပဲတင်ပြနေရမှုအရက်ဖက်အဖွဲ့အစည်းတွေမီဒီယာတွေကိုအလေးမထားမှုလူတို့ကိုချပြပြီးလူတို့ရဲ့သဘောထားကိုပြန်လည်ရယူခြင်းကင်းမဲ့မှုစစ်တပ်ပေါ် NLD အစိုးရကအနာမကြီးစိုးပဲကချင်းနဲ့ရှမ်းမြောက်လူတို့အပေါ်လူခွင့်ရေးချိုးဖောက်နေမှုကိုနှုတ်ဆက်နေမှုစတာတွေပါဝင်ပါတယ်။ယခင်အစိုးရတွေရဲ့ထားရခဲ့တဲ့အမွေဆိုးဖြစ်တဲ့ရခိုင်မြောက်ပိုင်းနိုင်ငံမဲ့ရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်လို့နိုင်ငံရေးအရ NLD အစိုးရကျုံ့နေရတဲ့အခက်အခဲကိုနိုင်ငံတကာကသဘောပေါက်ကြပြီမဲ့ NLD ဟာပြောသလောက်မလုပ်နိုင်တာကိုလည်းအလုံးဝေဖန်နေကြပါတယ်။ပြည်တွင်းပြည်ပလူသန်းပေါင်းများစွာဟာ NLD နဲ့ဒေါအောင်ဆန်းစုကြည်ကိုထောက်ခံမှုအပြည့်အဝကိုအရင်နှီးအဖြစ်ပေးအပ်ထားကြပြီဖြစ်ပါတယ်။အခုခါ NLD အနေနဲ့သူတို့တွေနဲ့မဟာမိတ်ဖွဲ့ပြီးရိုင်းနှက်နေတဲ့ပြည်တွင်းအခြေအနေကိုတိစောက်ဖို့တာဝန်ရှိနေပါတယ်။ခွင်လန်းတွေဟာလင်းလင်းမြန်မြန်ပြောက်ွယ်သွားနိုင်ပါတယ်။ဒါကြောင့်လမ်းကြောင်းပြန်လဲတက်မှတ်ဖို့လိုအပ်နေပြီလားဆိုတာကိုပြန်လဲသုံးသပ်သင့်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။ဆက်လက်ကြည့်ပြပြီးမှကတော့တောင်အာရှနဲ့အိန္ဒိယသမုဒ္ဒရာမှာတရုတ်ကလွှမ်းမိုးဖို့ချေပိုးတွက်လာတာကြောင့်အိန္ဒိယနေနဲ့အိနီဂျီနိုင်ငံတွေနဲ့ပုံမူထိတွေ့ဆက်ဆံဖို့ဘင်းဆက်ညီလာခံမှာကြိုးပမ်းမဲ့အခြေစိုက်စီတယ်လို့ Times of India မှာရေးသားထားချက်ကနေကောက်နှုတ်တင်ပြလိုပါတယ်ဘင်းဆက်ကဘင်္ဂလားပင်လယ်အော်မှာကန္ဓာပေါင်းစုံဆက်မှုနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာရည်ယူဆောင်ရွက်မှုညီလာခံကိုအိန္ဒိယကအင်ရှင်ဖြစ်တောင်းလျူကျင်းပရမှာလက္ခဏာ EW နဲ့ Al-Qaeda လို့အကြမ်းဖက်အုပ်စုတွေဟာမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ရူဝင်ဂျာပဋိပက္ခအပါအဝင်တခြားဒေသတွင်းလုံခြုံရေးကိစ္စရပ်တွေကိုလွှမ်းမိုးဖို့ကြိုးပမ်းနေတာတွေ့ရတဲ့အတွက်အိန္ဒိယအမျိုးသားလုံခြုံရေးအကြံပေးအဂျစ်ဒိုဗယ်က ဒီအကြောင်းကိုဥဆောင်ဆွေးနွေးသွားဖို့ရှိပါတယ်။ရိုဟင်ဂျာအရေးကြောင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားတင်းမာမှုရှိခဲ့သလိုဒီသုံးနိုင်ငံကြားဆက်ဆံရေးကိုထိခိုက်စေမဲ့အရှေ့ပိုင်းနယ်နိမိတ်မှာအကြမ်းဖက်အုပ်စုထပ်ပေါ်လာမှာကိုမမြင်လို့တဲ့အိန္ဒိယအတွက်ဒါဟာစိုးရိမ်မကင်းဖြစ်မှုတစ်ရပ်ဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဟာအစွန်းရောက်မွတ်စလင်အကြမ်းဖက်မှုကိုတိုက်ဖျက်ရမှာရှည်တန်းစစ်မျက်နှာဖြစ်နေတဲ့အတွက်ဒီအကြမ်းဖက်တိုက်ခိုက်မှုတွေကိုအချိန်မီမဟန်တားနိုင်ရင်ဒေသတွင်းလုံခြုံရေးပြဿနာပေါ်လာနိုင်တာဖြစ်ပါတယ်။အိန္ဒိယအတွက်ဘင်္ဂလားပင်လယ်အော်ဟာစီးပွားရေးနှင့်လုံခြုံရေးအတွက်မဟာဗျူဟာအရအရေးပါတဲ့အပြင်ဘင်္ဂလားပင်လယ်အော်ဟာကုန်သွယ်ရေးနှင့်စွန့်အင်တည်ယူပို့ဆောင်တဲ့ပင်လယ်ရေကြောင်းသွာလာမှုအလေဘဟုမှရှိနေတာဖြစ်ပါတယ်။ဒါကြောင့်လဲတောင်အာရှဒေသနှင့်အိန္ဒိယသမုဒ္ဒရာမှာတရုတ်ရဲ့ခြေလမ်းတွေ့နေတာကိုတွေ့ရတဲ့အိန္ဒိယအနေနဲ့ဘင်းစတက်ညီလာခံမှာအိန္ဒိယချင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့နဲ့ထိတွေ့ဆက်ဆံဖို့မလွဲမသွေကြိုးပမ်းရတဲ့အခြေစိုက်စီတယ်လို့မတ်လ21ရက်နေ့ထုတ် Times of India သတင်းစာကြီးမှာဖော်ပြထားပါတယ်ရှင်
။ကမ္ဘာမီဒီယာတွေကမြန်မာအပြည်အကြောင်းနားဆင်ရအပြီးအခုတကတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြအောင်ပါ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
call it a day
ဖြစ်ပါတယ်ဆာလုံးပေါင်းက C A L L call က call ရ I T it ကတခုခုကိုရည်ညွှန်းတဲ့နံစားဖြစ်ပြီး A ကတခု D E Y day က yes ဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်ဒီဘေကတော့ရက်တရက်ကိုခေါ်လိုက်တာပေါ့အီဒီမ်ဒီဘေကတော့ဒီနေ့အတွက်တော့ဒီမျှပဲလုံနေတာကိုအလုံးရပ်ပြီးနားတော်မင်းအလုတ်သိမ့်တော့မင်းဆိုတဲ့ဒီဘေကိုဆောင်းပါလေဒီသုံးနေပတ်သက်ပြီး George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I'm so tired after working the whole day on the accounts I'm calling it a day
ငွေစီးနေနှစ်ပတ်သက်လို့တနေ့လုံးအလုပ်လုပ်နေတော့ကျွန်တော်သိတ်ကိုပြင်းမနေပြီဗျာကျွန်တော်တို့ဒီနေ့တော့အလုပ်သိမ်းတော့မယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I'm so tired after working the whole day on the accounts I'm calling it a day
ဒီနေ့အတွက်တော့ဒီမျှပဲလုံနေတာကိုအလုံးရပြီးနားတော့မယ်အလုပ်သိမ်းတော့မယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
call itA day.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနေ့ခင်းတိုင်းမှာဒေါ်လာတန်ကတင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ။အခုတော့အင်္ဂါည VO တိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။မိုင်အေးတန်နာကျော်ကစီစဉ်တင်ဆက်ဆွေးနွေးထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်အင်္ဂါညတိုက်ရိုက်လေလံဆွေးနွေးကန်အစီအစဉ်ကနေကြိုဆိုပါရစေကျမတို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကိုတော့တော်ရရှင်နေတည်ထားပြီးဖြစ်ပါလိမ့်မယ်ဒီကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကိုင်းမျိုးတစ်ဝိုက်မှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်မလို့နေမြေမတည်ငြိမ်မှုတွေလည်းဖြစ်ပြီးတော့နေဆက်ကုံသွဲကြီးကလည်းတည်တည်တသာကြာဆင်းလာတယ်လို့လည်းတာဝန်ရှိသူတွေကပြောတာပါဒေတာခံတွေနဲ့အဲ့ဒီဒေတာမှာတွားရောက်ပြီးတော့အလုံးလုံးနေကြတဲ့သူတွေလည်းတစ်ဖက်နိုင်ငံအထီရောဒီမြန်မာနိုင်ငံအတွင်းဘက်ကိုပါအိုးရင်စွန့်ခွာပြီးတော့ထွက်ပြေးနေကြရပါတယ်ဒီတော့ဒီလိုဖြစ်နေတဲ့လောက်ကင်ဒေတာမတည်ငြိမ်မှုတွေကဒီနေဆက်ကုံသွဲကြီးနဲ့ဒေတာဖွံ့ဖြိုးရေးကိုဘယ်လောက်ထိရိုက်ခတ်လာမလဲဆိုတာဒီနေ့ဆွေးနွေးကြမှာဖြစ်ပါတယ်။ဒီနေ့ဆွေးနွေးဖို့ပင်တိုင်းဆွေးနွေးဖို့ဖိတ်ကြားထားတဲ့သူတွေကတော့ဒေါက်တာလှကျော်ကျော်ယူနန်ပြည်နယ်အခြေစိုက်စီးရင်နိုင်ငံရေးတုံးသက်သူဖြစ်ပါတယ်။အန်တီဒေါ်လာကျော်ကျော်လေးလိုင်းပေါ်မှာရောက်နေပြီလို့မက်ခင်ဖြူတွေပြောပါတယ်။အန်တီမင်္ဂလာပါရှင်။
ဟုတ်ကဲ့မင်္ဂလာပါ
ဟုတ်ကဲ့နောက်တစ်ယောက်ဖိတ်ကြားထားတဲ့သူကတော့လောက်ကင်မျိုးသားလွတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ဖြစ်ပါတယ်ဖုန်းမရသေးပါဘူးကျွန်တော်တို့ကဆက်သွယ်နေပါတယ်နောက်ပြီးတော့ဒီချင်းရွှေဟော်နေဆက်ကုံသွေးရေးစခန်းတာဝန်ခံဦးမင်းအောင်အေးကိုလည်းဖိတ်ကြားထားပါတယ်လေလိုင်းပေါ်မှာရောက်နေပါပြီဦးမင်းအောင်အေးကြားရပါတယ်နော
်ဟုတ်ကဲ့ကြားပါတယ်က
ဟုတ်ကဲ့ရှင်ဆိုတော့ပထမဦးဆုံးအန်တီဒေါ်လာကျော်ကျော်ကိုအရင်မေးချင်ပါတယ်ရှင်အန်တီဒေါ်လာကျော်ကျော်အနေနဲ့ဒီနေမြေဒေတာတစ်ခုမတည်ငြိမ်ဘူးဆိုရင်ဒေတာရဲ့ဖွံ့ဖြိုးရေးကိုဘယ်လောက်ထိအဟန့်အတားဖြစ်စေလဲဆိုတာလေးနည်းနည်းသုံးသပ်ပေးပါ
ဟုတ်ကဲ့ ကိုကန်ဒေတာကဒါဒုတိယအကြိမ်ဖြစ်တာပေါ့နော်2015ခုနှစ်တုန်းကလည်းတော်တော်ကြီးကြီးကျယ်ကျယ်ထိခိုက်ထားပြီးပါပြီအခုတခါ2019မှာတခါထပ်ဖြစ်တော့နှစ်ခါနာလာပေါ့အဲ့တော့2015ခုနှစ်ကဖြစ်တဲ့အဖြစ်ပြတောင်ပြန်ပြီးနလမတူခင်2019ခုနှစ်ဖြစ်တော့အဲကိုကန်ဒေတာရဲ့ဆုံးရှုံးမှုတွေတော့တော်တော်ကြီးပါတယ်အခုနပြောတဲ့နေဆက်ကုံတွေရေးရတော့ဒီလောက်အထူးကြီးကြီးမဟုတ်ဘူးလို့ကျွန်မကြားရတယ်ဘာဖြစ်လို့လဲဆိုတော့မုံကူဒေတာမှာဖြစ်တုံးကတော့သူတို့ကဒီလမ်းမကြီးကားလမ်းမကြီးတွေပေါ်မှာတိုက်ကြခိုက်ကြတာဖြစ်တော့ဒီကုံတွေရေးကလုံးဝရက်သက်တော့ဖြစ်သွားတယ်လေအခုဒီတစ်ခေါက်ကတိုက်ထားလဲမပြင်းထန်ပဲဒေတာဆိုင်ရာလူတွေထွက်ပြေးကြတာတွားကြဟိုတော်တော်ကြီးကိုရုပ်ရွရွရွဖြစ်တဲ့အတွက်ဟိုတရုတ်ပြည်ဘက်လည်း2000ကျော်တရုတ်ကတရုတ်ဝင်ပြောနေကြတော့2000ကျော်လောက်ရှိတယ်လို့ပြောတာပေါ့နော်ဘေးကကြားတာတော့မကဘူးလို့ကြားတယ်အဲ့တော့အဲ့ဒီလိုပြေးရလောကဥိန်နေပစ္စည်းကလုပ်ငန်းနေပစ္စည်းကဆိုတော့ဒေတာအနေနဲ့ထိခိုက်မှုတော့အတော်ကြီးပါတယ်
ဟုတ်ကဲ့ပါရှင်။ဦးမင်းအောင်အေးကိုမေးပါအောင်မယ်။ဦးကျော်နေနိုင်ကိုဆက်သွယ်လို့မရသေးပါဘူးရှင်။ဆိုတော့ဦးမင်းအောင်အေးအားဒီချင်းရွှေဟော်နေဆက်ကုံသွေးရေစခန်းရဲ့စခန်းတာဝန်ခံလောလောဆယ်အေးလောက်ကိုင်းတဲ့နီနီနာနာနေဆက်ကရဲ့စခန်းတာဝန်ခံဆိုတော့ဒီအခုနေမြေမတည်ငြိမ်မှုတွေဖြစ်နေတဲ့ကိစ္စကဒီစီးပွားရေးပေါ်မှာဒီနေဆက်ကုံသွေးရေးပေါ်မှာရိုက်ခတ်မှုတွေဘလို့ရှိလဲဆိုတာနည်းနည်းလေးကိန်းကနဲရရှင်းပြပေးပါရှင
်။ဟုတ်ကဲ့ကျွန်တော်တို့ဒီချင်းရွှေဟော်ကုံသွေးစခန်းကတော့ကျွန်တော်တို့ကျင်းစီအောင်မျိုးနဲ့ဒီငန်းပိုင်းခံဝေးပါတယ်ကျွန်တော်လက်ရှိဖြစ်ပေါ်နေတဲ့လောက်ကိုင်းလေးကျွန်တော်တို့26မိုင်ခံဝေးပါတယ်အဲ့တော့ကျွန်တော်တို့ဒီကပို့တာတော့တရုတ်မြန်မာနိုင်ငံကုန်သွယ်မှုပေါ့ဒီ ਉਹ ဘက်ကနေကျွန်တော်တို့မြန်မာပို့ကုန်ပြီးပို့တာပေါ့အဲ့တော့မြန်မာတက္ကသိုလ်ကြီးပို့ရပြီးတော့တရုတ်နိုင်ငံရဲ့ပြည်သူ့ပစ္စည်းကျွန်တော်ပြန်လည်ပြီးတော့ကုန်သွယ်မှုဆောင်ရွက်ဖြစ်ပါတယ်အဲ့တော့နောက်ဆုံးဒါရိုက်ကိုလောက်ကိုင်းနဲ့မပတ်သက်တဲ့နဲ့ကျွန်တော်တို့အကျဉ်းချုပ်ကဒီလိုလည်းပြည့်တဲ့အကြောင်းပေါ့လေ။လောက်ကန်ကိုလည်းဖြတ်သွားတဲ့ဒေတာတခုဖြတ်လို့ရပါလေ။လောက်ကန်ကဒီကြက်ကအကျဉ်းချုပ်ကိုပါလာပြီးတော့ကျွန်တော်တို့ရိုက်ခတ်ပါတယ်။တကယ်လက်ရှိလုပ်နေတဲ့လုပ်ငန်းရှင်တို့ကိုယ်တော်လုပ်ငန်းရှင်တို့ကတချို့လည်းဟိုတိတ်ဆောင်သွားတာရှိတယ်။တချို့လည်းခေတ္တအခြေအနေရပ်ပြီးတော့မှအကြည့်နေတာရှိတယ်။အဲ့တော့ကုန်သွယ်မှုကကနအန်တီဘောလိုပဲလုံးဝရပ်တန့်သွားတာမဟုတ်ဘူး။ဒါတော့ကုန်သွယ်မှု၃ပုံ၃ပုံလောက်ပဲရှိတော့တယ်။၄ပုံလောက်ကျွန်တော်တို့ရောင်းနေပါတယ်။ဒီကိန်းကနေအပြည့်ဆိုကျွန်တော်တို့တရက်ကို American dollar ကိုလုံးပမာဏ1000ဝန်းကျင်ခန့်ရှိပါဘူးဆိုတာ9သိန်းဝန်းကျင်ကျော်လောက်ရှိတဲ့အတွက်ဒါတော့ဘုံတော်တော်ကျွန်တော်တို့ကြောက်ချက်သွားတဲ့အနေနဲ့ဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ဒီမှာ anti dollar ကျော်ကျော်ပြင်မေးခြင်းပါတယ်ရှင်ဒီတရုတ်နယ်ဆက်ကတခြားမှာလည်းအခုဒုက္ခသည်တွေကနေပြီးတော့ဒီတရုတ်နိုင်ငံဘက်ကိုရောက်နေပြီးတော့ယူနန်ပြည်နယ်မှာဒီဒုက္ခသည်တွေကိုစောင့်ရှောက်ထားရတယ်ပေါ့နော်အဲ့တော့ဒီကိုကန်ဒေတာနဲ့ပတ်သက်ပြီးတော့တရုတ်အစိုးရကဘလို့သဘောထားမူဝါဒနဲ့ရက်တည်ပါလဲရှင် anti သုံးသပ်ပေးပါ
ဒီကတော့သူ့နေစားတလျှောက်မှာတော့သူကတတ်နိုင်သမျှအေးချမ်းစေချင်တာပါပဲအဲ့ဒါအပြင်ကိုကလူမျိုးဆိုတာနာမည်ရတာဒေတာကိုဆွဲပြီးကိုကလို့ပြောတာတကယ်တော့တရုတ်လူမျိုးတွေပဲတရုတ်ပြည်ပတ်ချမ်းကနေထွက်သွားကြတဲ့လူမျိုးဟန်လူမျိုးတွေပေါ့နော်အဲ့တော့ဒါသူတို့ကတစ်ထစ်နိုင်ငံကိုရောက်နေတဲ့မိမိတို့ညီကိုမောင်နှမတွေလို့သဘောထားတာ哦ဒါကြောင့်မလို့ကိုကန့်ဒေတာကပြဿနာတွေအားလုံးကိုသူတို့ကတော်တော်လေးဂရုတစိုက်ကြည့်ပါတယ်နောက်တစ်ခုကလည်းဒီဗမာပြည်နေဆက်တစ်လျှောက်ကငင်းချမ်းမှဖြစ်မယ်ဆိုတာကိုသူတို့ကအစိုးရချက်တွက်ထားပြီးသားဘာဖြစ်လို့လဲဆိုတော့ဒီတရုတ်ရဲ့ရေရှည်လျှောက်မဲ့ခြေလမ်းနေရှိတာကိုသူတို့တင်ငါပြူကခြေလမ်းနေဖြစ်တယ်အဲပိုးလမ်းမကြီးတို့ဘာလို့ဖြတ်မဲ့လမ်းဒီလမ်းမဲ့ဒီကိုကအရေးခင်ကိုသူတို့တော်တော်ကြီးကိုအလေးထားပါတယ်အရင်တော့အဲ့နေဆက်မှာသူတို့ဟိုအမြဲတမ်းတက်နည်းနည်းလောက်ပဲရှိတယ်အဲ့2015ခုနှစ်နောက်ပိုင်းကလေးကသူကအဲ့မှာတော်တော်ကိုတက်အင်အားရောပါတော့တော်တော်တောင်းတောင်းတင်းတင်းဖြည့်ချင်းတားတယ်လို့သိရပါတယ
်ဆိုတော့အဲဒါပေမဲ့အတီကုနာတော့ပြောသွားရဲ့ဒီတရုတ်အစိုးရအနေနဲ့ကဒီနေဆက်ဒေတာဖွံ့ဖြိုးရေးအတွက်သူတို့အထူးအာရုံစိုက်တယ်သူတို့အရင်လည်းအလိုရှိတယ်ဆိုပေမဲ့တကယ်တမ်းနေဆက်ဒေတာနဲ့ကဲ့ရဲ့ဖြစ်နေရပေါ့နော်ယူနန်ပြည်နယ်ယူနန်အုပ်ချုပ်ရေးအဲ့မှာဆိုရင်သူတို့ရဲ့ဒီဆွေမျိုးတိုင်းဝိုင်းတွေကလည်းဒီဘက်မှာလာပြီးအလုပ်လုပ်ကြတာရှိတယ်တခູ່ဖြစ်လိုက်တိုင်းနဲ့သူတို့နယ်မြေကိုသွားပြီးတော့လူတွေအကုန်လုံးဒုက္ခရောက်သူတို့ကကြီးကြရှုကြဆိုတော့တကယ်တမ်းဘဟုအစိုးရရဲ့ဟိုသဘောထားနဲ့တကယ်တမ်းဒုက္ခခံနေရတဲ့တကယ်တမ်းလှုပ်ပေးနေရတဲ့ယူနန်ပြည်နယ်ရဲ့အစိုးရသဘောထားနဲ့ထပ်တူကြပါမလားအင်ကြီ
းဟိုတချို့ပြဿနာလေးတွေအသေးအဖွဲတွေကတော့ထပ်တူမကြနိုင်မဲ့မူရတော့ဘဟုရဲ့ချပေးတဲ့မူတိုင်းပဲပြည်နယ်အစိုးရလှုပ်ရတာဖြစ်တယ်သူတို့မှဟိုတိတ်ကွဲကွဲပြားပြားကြီးမရှိပါဘူးအဲ့တော့သူတို့ဘက်ကတရုတ်ပြည်ဘက်ကကြည့်တဲ့အခါမှာဗမာပြည်ရဲ့အရေးခင်ကအနှစ်90ကြာနေတဲ့ပြည်ဝင်စကြီးဒါကြီးကိုချက်ချင်းကြီးရက်လိမ့်မယ်လို့ ရတိုင်လိမ့်မယ်လို့သူမတွက်ပါဘူးဒါမဲ့တတ်နိုင်သမျှအရှိန်အဟုန်ရော့ကြသွားအောင်နဲ့အားလုံးတဖြည်းဖြည်းနိုင်ငံရေးစပွဲပေါ်မှာဆွေးနွေးပြီးရလာအောင်သူကြိုးစားနေတာဖြစ်တယ်အဲတလှမ်းချင်းတလှမ်းချင်းလှုပ်သွားပါလိမ့်မယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုလောလောဆယ်အစ်မတို့စောင့်နေတဲ့ဥကျော်နေနိုင်လောက်ကင်အမျိုးသားလွှတ်တော်ကိုယ်စားလှယ်လေလိုင်းမော်ကိုရောက်ပြီးလို့ဒီမက်ကမြူတွေပြောပါတယ်ဥကျော်နေနိုင်ကြားပါလားရှင
်ဟုတ်ကဲ့ကြားပါလေ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ရှင်မင်္ဂလာပါရှင်ဟုတ်ကဲ့ကျွန်မပထမဦးဆုံးမေးချင်တာကတော့ဒီကိုခန့်ဝါဒေတာအပြည့်ခက်ရက်ဆဲပြီးတော့1990ပဝင်းစဉ်လောက်ကစပြီးတော့ဖွံ့ဖြိုးမှုတွေအကောင်းလာတာအခုလောလောဆယ်မတည်ငြိမ်မှုတွေကလည်းနှစ်ပိုင်းတွေတမဇက်တိုက်ဖြစ်နေတယ်ဆိုတော့ဒီဖွံ့ဖြိုးမှုတွေကိုဒီလိုမနေမြေမတည်ငြိမ်မှုတွေကဘလောက်ထိများရိုက်ခတ်မှုဖြစ်နေပါလဲရှင်
အဲ့ပေါ့ကျွန်တော်တို့ကအနေနဲ့တော့ကလေးကကျွန်တော်တို့ဒီတန်လေးကိုကျွန်တော်တို့ခံခဲ့ရတယ်လေအဲ့တော့အဲ့ချိန်မှာကျွန်တော်တို့ဟောပေါ့ငင်းချမ်းရေးမရတဲ့အတွက်ကြောင့်ကျွန်တော်တို့ဒီမှမှာကျွန်တော်တို့ကြောင်းလာတဲ့တဲ့ရတာကျွန်တော်တို့အတူတူတိတ်တိတ်နဲ့လာတဲ့ရတာပေါ့ဗျာလာတဲ့ပြီးမှကျွန်တော်တို့ဟောပေါ့ပညာသင်ပြီးမှကျွန်တော်တို့89ခုနှစ်မှာကျွန်တော်ငင်းချမ်းရေးယူတယ်ယူပြီးမှအဲ့ချိန်ကနေစပြီးမှကိကနေဖြစ်လို့ရှိရင်ကျွန်တော်တို့ကတော့ဟိုခိုးချောင်ခိုးဝဲနဲ့လာရှာမလို့ပဲနဲ့နော်ရှင်ကိုကျွန်တော်မော့ပြီးမှနော်လာရတဲ့အချိန်ပြောရမယ်ဆိုတော့ကျွန်တော်တို့ငင်းချမ်းရေးအကျိုးငင်းချမ်းရေးအကျိုးကျေးဇူးပေါ့နော်ဒေတာတစ်ခုလုံးနဲ့ဖွံ့ဖြိုးတိုးတက်လာတာပေါ့
ဟုတ်ကဲ့ဒီပင်နိုင်ဆွေးနွေးကြတဲ့သူတွေရဲ့သဘောထားတွေသူတို့ရဲ့သုံးသက်ချက်တွေကိုတော့အခုလောလောဆယ်ပနာမှာမေးပြီးသွားပါပြီဆိုတော့ကျမဟိုဥစားဒီပါဝင်ပြီးဆွေးနွေးဖို့အောက်နေတဲ့ဟိုတော်ရရှင်တွေကိုအလှည့်ပေးခြင်းပါတယ်ဥကန်အေးရှိပါလားရှင်နော်ဝေးကဥကန်အေးပ
ါရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဥကန်အေးဟိုစားဒီလေလိုင်းမမဒေါက်တာလှကျော်ကျော်ဥကျော်နေနိုင်ဒါသူကအမျိုးသားလွတ်တော်ကိုယ်စားလှယ်ပါဥမင်းအောင်အေးသူကတော့ဒီနေဆက်ကုံတွေစခန်းကစခန်းတာဝန်ခံသုံးယောက်စလုံးရှိပါတယ်ရှင်ဗာများမေးခြင်းပါလဲ
ကိုကျွန်တော်မေးကြည့်ရပါတယ်ဒါပေမဲ့အနောက်မှာဒီကျွန်တော်ကြည့်ရတာတရုတ်ကအနောက်ကကိုယ်ကွန်ထရိုးလုပ်နေတယ်တေဝါဟိုတော့အခုလိုတေအနောက်ကခံရဆိုတော့ဟိုတရုတ်ကတကယ်ဖိနေပြီးတော့အနောက်ကနေတော့ကိုက်ပြီးတော့ဂုတ်ကိုကိုက်ပြီးတော့တေတိုင်းကျွန်တော်ဘုံကဒီတိုင်းသားတွေကိုသူအမြဲတမ်းသူနှိပ်စက်နေတာကြောကြည့်တယ်ဘုံအပြည့်ကိုသူဘယ်လောက်ထိဒုက္ခပေးလဲသူကရင်ကျေးမှုနဲ့လုပ်နေမှာမဟုတ်ဘူးတရုတ်တေကျွန်တော်ကြည့်တယ်တရုတ်ဆိုအများကြီးတရုတ်တွေနိုင်ငံပေါင်းမှာကျွန်တော်မြင်ရတရုတ်တွေတဲ့တိယုတ်ပြတိယုတ်ရဘလောက်တိစိတ်ညစ်ညစ်တယ်လို့ညစ်ပတ်တယ်ဆိုတော့ကျွန်တော်ပရိမင်ရတယ်တခြားကျွန်တော်မေးချင်တာပါတဲ့တိယုတ်ကနေပြလူတွေကကာကွယ်နေတိယုတ်ကောင်းတယ်တိယုတ်ကောင်းတယ်တိယုတ်ဘာကောင်းတယ်လဲကျွန်တော်မေးချင်တာပါ
ဟုတ်ကဲ့ဥကန်အေးအဲ့တော့ဥကန်အေးဟိုစာဒီမေးခြင်းတဲ့ဟာကိုကျမဟိုခြုံကုံသုံးသက်ရတလို့ဆိုရင်တော့ဥကန်အေးကဒီဟိုစာဒီပြဿနာတွေရဲ့အနောက်ွယ်ကအရင်ကတရုတ်ကပါဝင်နေတယ်လို့ဆိုလိုလိုက်တာပေါ့လေဒါပေမဲ့လည်းဒီမှာပြောစရာရှိတာကဒီနေဆက်ဒေတာတည်ငြိမ်ရေးဟာတရုတ်နိုင်ငံဒီပိုလန်မှာဖောက်ရေးနောက်ထပ်လန်ဒလန်ရောပဲသူတို့ရဲ့ဒေတာကြီးဒီလမ်းပေါက်သွားပြီးတော့လည်းဒေတာဖွံ့ဖြိုးရေးနဲ့လည်းအများကြီးဆက်ဆက်နေတယ်ဆိုတော့အန်တီဒေါ်လာကျော်စောမေးခြင်းပါတယ်တရုတ်ဘက်ကအဲ့လိုမျိုးဒီဥကန်အေးပြောသလိုမျိုးဆန္ဒရှိပါမလားဘလို့သုံးသက်ပါလဲရှင
်အကောင်းအဆိုးတော့ရှိပါတယ်အဲ့တော့တရုတ်ထဲလဲကောင်းတဲ့လူတွေရှိလို့ဆိုးတဲ့လူလည်းရှိမယ်ထင်ပါရဲ့ဘာကိုဆိုးတယ်လဲဆိုတာသူကဥပမာလေးနဲ့မပြောတော့ဘလို့ဆိုးမှမသိဘူးပေါ့နော်သို့တော်လဲကျမပြောချင်တာကတော့အဓိကလမ်းစဉ်ပေါ့တန်တရုတ်ပြည်ရဲ့အဓိကလမ်းစဉ်ကတော့သူကငင်းညမ်းစွာဖွံ့ဖြိုးတိုးတက်ရေးလမ်းစဉ်ကိုချထားတာဖြစ်တဲ့အတွက်သူကကမ္ဘာငင်းညမ်းရေးရမှသာလင်းသူတိုင်းပြည်လေတိုးတက်မှာဖြစ်တဲ့အတွက်သူတိုင်းပြည်ရဲ့တိုးတက်ရေးကိုလည်းရည်ရှိထိမ့်သိမ်းထားနိုင်မှာဖြစ်တဲ့အတွက်ဒီငင်းရမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအားသွန်ခွန်ဆိုင်လုပ်နေတာပဲလုပ်နေတဲ့အခါမှာဟုတ်တယ်အခုနဟိုဦးကန်အေးပြောတယ်လို့ပဲ तू ကသူ့နိုင်ငံကအရင်းအနှီးတွေအများကြီးစုဝေးပြီးတော့များလာတဲ့အခါမှာ तू ကတကဘာလုံးကိုဖြန့်ပြီးထွက်ခိုင်းတာတော့အမှန်ပဲ तू အရင်းအနှီးတွေတင်ပို့နေတာပေါ့နော်အဲ့လိုတင်ပို့နေတဲ့အခါမှာငွေအရင်းနှီးရှိတဲ့လူကယင်းနှီးမြုံနှံပြီဆိုရင်တော့ तू ကအမြတ်အစွန်းရကျင်တာပေါ့လေတချို့ကတရားသဖြင့်လောက်ပဲရကျင်တယ်မျက်မျက်တာတာရကျင်တယ်တချို့ကတော့မတရားလောဘကြီးပြီးရကျင်တာလည်းရှိတယ်အဲ့တော့ဒါမျိုးတွေကတော့မလွှဲမရှောင်တာရှိမယ်ထင်တယ်ဘယ်နိုင်ငံမှဆိုသူတို့နိုင်ငံခြားကဝင်လာတဲ့အရင်းနှီးပေါ်ကိုကျမတို့ကြည့်တဲ့အခါမှာကိုနိုင်ငံမှာရှိတဲ့အစိုးရကကိုတိုင်းပြည်နဲ့ကိုလူမျိုးရဲ့အကျိုးစီးပွားကိုကာကွယ်ပေးတဲ့အစိုးရဖြစ်ဖို့လိုတယ်။အဲ့လိုကာကွယ်ပေးတဲ့အစိုးရမျိုးဆိုရင်တရုတ်ပဲလာလားဘသူပဲလာလားကိုတိုင်းပြည်အတွက်အကျိုးရှိရာရှိကြောင်းလုပ်နိုင်မှာပါ။အဲ့တော့တရုတ်ကောင်းတယ်မကောင်းဘူးဆိုတာတော့အဲကျွန်မလည်းဟိုဘယ်လိုခေါ်မလဲဟို ခုနပြောတယ်လို့ပေါ့နော်ဘယ်နေရာဆိုးတယ်ဘယ်နေရာကောင်းတယ်ဆိုတာမသိဘူးလေသူ့ရဲ့အခြေခံမူကတော့ငင်းချမ်းရေးဖွံ့ဖြိုးတိုးတက်ရေးနောက်တစ်ခုကပူပေါင်းဆောင်ရွက်ရေးဆိုတဲ့အောက်မှာသူ policy တွေလုပ်တာပဲကျမတို့ကတော့ကိုယ်နိုင်ငံကိုယ်လူမျိုးကိုအကာအကွယ်ပေးတဲ့အစိုးရမျိုးရအောင်ဒါကျမတို့ကစူးစမ်းတယ်လို့ထင်ပါတယ
်။အော်ဟုတ်ကဲ့ရှင်။အဲ့ဒါဆိုရင်အခုပဲဒီဥက္ကံရေးမေးသွားတဲ့မေးခွန်းနဲ့တူပါတယ်အန်တီဒေါ်လာစတော်သောဖြေသွားတဲ့မေးခွန်းနဲ့တူတယ်ဒီတော်ရရှင်ဟိုအီးမေးလ်နဲ့ပို့ပြီးတော့မေးထားတဲ့မေးခွန်းလေးကိုဖတ်ပြပေးခြင်းပါတယ်။အဖြေကတော့တခါလေးဖြေထားပြီးပြီလို့ထင်ပါတယ်ရှင်။ဒီလောက်ကန်ဆိုတာကိုကန်ဒေတာကိုပိုင်အုတ်ချုပ်ခွင့်ဒေတာပေးထားတာကြားပါပြီတဲ့။ဝါဒေတာကလည်းကိုပိုင်အုတ်ချုပ်ခွင့်ရဒေတာပါပဲ။မွေးရစေပြဿနာကြီးလာတော့ကိုကန်ဒေတာဝင်နောက်ပြီးတော့စစ်တပ်တမတော်နဲ့ဒီမှောင်ခုံမွေးရအဖွဲ့တွေပြီးတော့ဖုံချရှင်ကထွက်ပြေးတယ်မွေးရဒေတာပြန်ပြီးတော့လက်နက်တွေဝယ်ပြီးတော့ဒီလောက်ကင်ကိုပြန်လာတယ်ဝင်တိုက်တယ်တရုတ်တွေကိုဒီဘက်ကလောင်းစားလုပ်လို့ရအောင်ခေါ်လာပေးတယ်ပြီးတော့နာမည်ကောင်းကယူတယ်နိုင်ငံအေဂျင့်မှုအနေဆက်လုံခြုံရေးလုပ်ကြပါတယ်အင်းကြီးချင်းကအစာနာနားလည်မှုမရှိလောဘကြီးလွန်ပါတယ်လို့ပြောထားပါတယ်ရှင်သောရရှင်တယောက်အခုဥစားစာရေးထားတာကိုဖတ်ပြခြင်းပါသူကတူတူလေးပါပဲဦးစန်းဝင်းမှာနယ်မြေအေဂျင့်မှဖွံ့ဖြိုးရေးလုပ်လို့ရပါမယ်တဲ့ဆိုတော့အဲ့ဒီနယ်မြေအေဂျင့်အောင်လုပ်ဖို့အဓိကဘာလိုအပ်ပါတလဲရှင်ဟိုဒီပင်လိုက်ဆွေးနွေးသူ3ယောက်စလုံးအချိန်2မိနစ်ခွဲလောက်ပဲကျန်တော့လို့နည်းနည်းစီသုံးသပ်ပေးပါအန်တီဒေါ်လာကျော်ကျော်အရင်ပြောပါရှင
်ဟိုကျမတို့ဗမာပြည်ရဲ့နိုင်ငံကြီးမှာအဓိကအခရာဗမာတမတော်ပါဗမာတမတော်ကသူကြင်ထားတဲ့နိုင်ငံကြီးစီးပွားရေးအာဏာတွေကိုရှော့ပေးမှသာလေကျမတို့တိုင်းပြည်ငြိမ်းချမ်းရေးရမှာဖြစ်တယ်ဘလို့ရှော့ပေးရမလဲဆိုဒီ2008ဖွဲ့စည်းပုံကိုပြင်းကိုပြင်ရပါလိမ့်မယ်ပြင်ပြီးတော့မှတကယ်ဒီစစ်မှန်တဲ့ဒီမိုကရေစီနိုင်ငံကိုထူထောင်နိုင်မှသာလေစစ်တပ်ကိုဒီဒီမိုကရေစီအစိုးရလက်အောက်ရောက်အောင်ပြန်လွတ်နိုင်မှသာလေကျမတို့ငြိမ်းချမ်းရေးရနိုင်မယ်လားရှိပါလား
ဟုတ်ကဲ့ငြိမ်းချမ်းရေးရမှနေမြေတည်ငြိမ်အေးချမ်းပဲပေါ့ဆိုတော့ဥချော်နေနိုင်ရောဘလို့ဒီကိစ္စအမြင်ပါလဲရှင်ဟိုဒီနေဆက်တည်ငြိမ်ရေးအတွက်နေမြေအေးချမ်းရေးအတွက်ဘာအဓိကကြပါလဲ
ကျွန်တော်ကတော့မြင်တာကအဓိကကတော့ကျွန်တော်တို့ပြည်မြန်မာရဲ့ချစ်ချည်ရေးကိုကျွန်တော်ကမြင်ပါတယ်ကျွန်တော်တို့ဒီကျွန်တော်တို့ပြည်မြန်မာရဲ့ချစ်ချည်ရေးတကယ့်ကိုဆွေမျိုးပေါင်းဖော်ချစ်ချည်ရေးဖြစ်လို့ရှိရင်တော့ကျွန်တော်တင်တာဒီငင်းချမ်းရေးဆိုတာပေါ့ကဲဟောပေါ့ကျွန်တော်တို့ပြောရမယ်ဆိုတော့ခီးတူတူလေးဖြစ်မှာပေါ့တကယ်ကျွန်တော်တို့ဒီနိုင်ငံရဲ့ဆက်ဆံရေးကအဆင်မပြေဘူးဟုတ်လားအဲ့လိုဖြစ်နေနေဆိုရင်တော့ကျွန်တော်တို့ဒီသားတော့ပြောရမယ်ဆိုရင်တော့ဟောပေါ့ဟိုကျွန်တော်တို့ဒီသားတော့အမြင်နာခံရတဲ့ဒီသားပဲဖြစ်မှာလို့ကျွန်တော်မြင်တာ
ဟုတ်ကဲ့ပါရှင်မြေစာပင်ဖြစ်နေအောင်ပဲပေါ့လေဟုတ်ကဲ့ပါဦးမင်းအောင်အချင်းရွှေဟော်နေဆက်ကုံသွေးရေစကန်စကန်တာဝန်ကဒီနေမြေတည်ငြိမ်ရေးအတွက်ဘာအဓိကလို့ထင်ပါလဲရှင်ကျွန်မ30စကန်လောက်နဲ့ပြောပြပါရှင
်ပါပါလေနေမြေတည်ငြိမ်ရေးဆိုတာခုနကဒါကျွန်တော်တို့သံနိုင်ငံမှာရှိတဲ့ကျွန်တော်တို့ဒါတော်စစ်တူကြီးကျွန်တော်တို့ဒါသိချင်ပါမယ်ဂျားရဲရလည်းကျွန်တော်တို့သောအပြန်လည်းပေါ့လူနှစ်ဖက်ပါပဲဖြစ်ဖြစ်ဒါပေမဲ့ဒီအပြန်လည်းကျွန်တော်တို့ဒီမှုတိစားပြီးတော့မှဆောင်ရွက်ဖို့လိုပါတယ်အဒါမှလည်းကျွန်တော်တို့နိုင်ငံတုတ်တက်မှုတွေမြင့်တက်လာမယ်ကျွန်တော်နိုင်ငံတွေပြုစုတုတ်တက်လာမှာဖြစ်ပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်ရှင်ပါဝင်ဆွေးနွေးကြတဲ့အန်တီဒေါက်တာဒေါက်တာဒေါ်လာကျော်စောဦးကျော်နေနိုင်လောက်ကိုင်းမြို့သားလွတ်တော်ကိုယ်စားလှယ်ဦးမေအောင်အေးချင်းရွှေဟော်နေဆက်ကုံသွေးရေးစကန်တာဝန်ကနောက်ပြီးတော့ပါဝင်ဆွေးနွေးတဲ့ဦးကန်အေးနဲ့ဦးသီးလက်မှုအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်
မေဒနာကျော်ဆွေးနွေးတင်ဆက်သွားတဲ့အင်္ဂါည VOA တိုင်းလေလံအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်မေဂန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
လွန်ခဲ့တဲ့အနှစ်20ကျော်ကတည်းကအာဖရိကအရှေ့ပိုင်းဒေသဟာမူးခေါင်ရရှာဒဏ်ကိုခံခဲ့ရတာမို့ကောက်ပဲသီးနှံတွေမဖြစ်ထွန်းတာကျွေးနွားတွေသိကုံလာနဲ့စားတောက်ကုံဈေးနှုန်းမြင့်တက်လာတဲ့ဒဏ်ကိုခံခဲ့ရပါတယ်။ရက်လက်ကတော့ငတ်မခေါင်းပေါင်းမှုတွေအာဟာရချို့တဲတာတွေနဲ့လူသန်းပေါင်းများစွာအထိဒုက္ခရောက်ခဲ့ရတာပါ။ဒီနှစ်မှာတော့မိုးကလည်းခါတိုင်းရွာနေကြထက်ကိုပိုးပြီးနည်းနေတာမို့အာဖရိကဥဂျိုဒေသတွေကနိုင်ငံတွေအထူးသဖြင့်လူပေါင်း15သန်းလောက်နေထိုင်တဲ့ဆိုမားလီးယား၊အက်သီယိုးပီးယားနဲ့ကင်ညာနိုင်ငံတွေမှာစားနပ်ရိက္ခာမလုံလောက်မှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။အငက်ဘေးကျုံကနိုင်ကြီးရှိရင်ကြိုတင်းပြီးတရိပ်ပေးတဲ့ခွင့်ရစနစ်ဖြစ်တဲ့ Fuse Net ဟာ American ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအဖွဲ့ USAID ကနေငွေကြေးထောက်ပံ့နေတဲ့အဖွဲ့တစ်ခုဖြစ်ပါတယ်။ဒီအဖွဲ့နဲ့ဆိုမာလီယာအတွက်စားနပ်ရိက္ခာနဲ့အာဟာရဆိုင်ရာစမ်းစစ်ရေးအဖွဲ့တို့ကနေ ဆိုမာလီယာနိုင်ငံအတွက်စာမျက်ရည်ကရှားပါနိုင်တဲ့သတိပေးချက်တွေကိုထုတ်ပြန်ကြပါတယ်။လူဦးရေ 7.3% သန်းရှိတဲ့ဆိုမာလီယာနိုင်ငံမှာထဝက်လောက်ဟာငတ်မခေါမမှုဘေးနဲ့ကျုံရနိုင်ခြေရှိတယ်လို့ဒီအဖွဲ့တွေကခန့်မှန်းတွက်ချက်ထားပါတယ်။ဒါအပြင်ဆိုမာလီယာတောင်ပိုင်းကစိုက်ပျိုးမြေတွေနဲ့ကျေးလက်ဒေသတွေမှာရောအရှိမြောက်ပိုင်းကျေးလက်ဒေသတွေမှာပါငတ်မခေါမမှုတန်းအကြီးအကျယ်ခံစားဖို့ရှိတယ်လို့လည်းတွက်ထားတာပါ။အသီယိုးပီးယားနိုင်ငံမှာတော့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမှာပဲစားနပ်ရိက္ခာရှားပါးမှုပြဿနာတွေကျဆင်းလာပါတယ်။2015နှောင်းပိုင်းကစပြီးလူသားချင်းစားနပ်မှုအကူအညီလိုအပ်သူအရေအတွက်ဟာထက်ဝက်လောက်ကျဆင်းခဲ့တာပါ။ဒါပေမဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလကနေဒီဇင်ဘာအတွင်းမိုးမရွာပဲအသီယိုးပီးယားနိုင်ငံရဲ့တောင်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေမှာမိုးခေါင်ရေရှားမှုဖြစ်လာတာမို့အရင်မုန်းခေါင်ရေရှားမှုဒဏ်ခံခဲ့ရတဲ့ဒေသရင်းလယ်သမားတွေနဲ့ကျွဲနွားမွေးမြူသမားတွေဟာပြန်ပြီးနလန်မထူနိုင်သေးတာမို့ထောက်ပံ့ကူညီမှုတွေထပ်ပြီးလိုအပ်လာကြတာဖြစ်ပါတယ်။2019 January ကနေ December လအတွင်းအက်သီယိုးပီးယားနိုင်ငံကလူပေါင်း 5.6 တန်းလောက်အတွက်စားနပ်ရိက္ခာထောက်ပံ့တွေလိုအပ်လာနိုင်တယ်လို့အက်သီယိုးပီးယားအစိုးရနဲ့သူ့ရဲ့ကယ်ဆယ်ကူညီဆိုင်ရာမိတ်ဆွေအဖွဲ့တွေကပြောပါတယ်။ကညာနိုင်ငံမှာလည်းအလားတူခံစားကြရပါတယ်။2016 March ကနေမေအထိရွာသွန်းတဲ့မိုးကာလမှာရောအောက်တိုဘာကနေ December အထိရွာသွန်းတဲ့မိုးကာလမှာပါမိုးကကောင်းကောင်းမရွာခဲ့ပါဘူး။ကညာနိုင်ငံမြောက်ပိုင်းကတချို့ဒေသတွေမှာဆိုရင်ရေအရင်းမြစ်တွေရဲ့80ရာခိုင်နှုန်းလောက်ဟာခန်းချောင်နေပြီဖြစ်တယ်လို့ဒေသခံတွေဟာလည်းငတ်မခေါမမှုတန်ကိုခံစားနေကြပြီဖြစ်ပါတယ်။ရေရှည်ကယ်ဆယ်ကူညီရေလုံမပေးရင်လာမယ့်လတွေအတွင်းမှာပဲကညာနိုင်ငံကမိုးခေါင်ရေရှားတန်ခန်းနေရတဲ့နေရာတွေတက်ကတချို့မှာစားနပ်ရိက္ခာရှားပါမှုစိုးစိုးဝါးဝါးကျုံရနိုင်တယ်လို့ Fuse Net က January လထဲမှာပဲခန့်မှန်းထားတာဖြစ်ပါတယ်။အာဖရိကဥရောပဒေသမှာသိပ်ကိုလိုအပ်တဲ့ကူညီကယ်ဆယ်ရေးတွေအတွက် American ပြည်ထောင်စုကဒေါ်လာ282သန်းကျော်ပါဝင်ကူညီဖို့အတွက်ဒီနှစ်အတွက်ရထားပါတယ်။ American နိုင်ငံရဲ့ကမ္ဘာတဝန်းကမိတ်ဆွေတွေလည်းအခုလိုကူညီကယ်ဆယ်ကြိုးပမ်းမှုတွေမှာပါဝင်ချဖို့အတွက် American ပြည်ထောင်စုကပန်ကြားလိုက်ပါတယ
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မှုကြောင့်သိစေရပါတယ်ခင်ဗျာဘူရူနီဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိုးလွှင့်သွားမဲ့ VOA အစီအစဉ်တွေကိုလိုင်းနမီတာ16 19 25တို့ကနေတင်ဆက်သွားဖို့ရှိပါတယ်ခုတော့သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ဖို့သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားသူကအခြေတင်အငင်းပွားစရာကိစ္စတွေမှာသူတို့သဘောအတိုင်းဆုံးဖြတ်ချက်ပေးမယ်ကတိမျိုးထရမ့်အစိုးရတာဝန်ရှိသူတွေကတောင်းခံမထားပါဘူးလို့ပြောကြားခဲ့ပါတယ်ကော်လိုရာဒိုပြည်နယ်ပြည်ထောင်စုအယူခံတရားရုံးတရားသူကြီး Neil Gorsuch ကိုတရားရုံးချုပ်တရားသူကြီးခန့်တင်မတင်အထက်လွှတ်တော်တရားရေးကော်မတီကြားနာပွဲမှာ Mr. Gorsuch ကအမှုတွေကိုဘလို့အဆုံးဖြတ်ပေးရမယ်ဆိုတဲ့ကတိကဝတ်မျိုးသူ့ကိုရွေးချယ်စဉ်မှာဘသူကမှတောင်းခံခဲ့ခြင်းမရှိဘူးလို့ထွက်ဆိုသွားပါတယ်။ဒီခါအရှေ့လေပိုင်း6နိုင်ငံကနေပြီးတော့လေယာဉ်နဲ့ခရီးလာကြမဲ့ခရီးသွားတွေအနေနဲ့ laptop computer နဲ့တခြားလျှက်စစ်ပစ္စည်းအကြီးစားတွေလေယာဉ်ပေါ်တည်ဆောင်ခွင့်ပိတ်ပင်လိုက်ကြောင်းဗြိတိန်နိုင်ငံကအင်္ဂါနေ့မှာကြေညာခဲ့ပါတယ်။အလားတူပိတ်ပင်ကန့်သတ်ချက်မျိုးကိုအမေရိကန်ပြည်ထောင်စုမှကြေညာပြီးမှပဲဗြိတိန်ကအခုလိုကြေညာလိုက်တာပါတူရကီ၊လေဘနွန်၊ဂျော်ဒန်၊အီဂျစ်၊တူနီးရှားနဲ့ဆာဒီအာရေဗျနိုင်ငံတို့ကနေဗြိတိန်ကိုတိုက်ရိုက်လာကြမဲ့ခီးတွေတွေအနေနဲ့လက်ကင်ဖုန်းထက်အရေးအစားကြီးတဲ့လျှက်စစ်ပစ္စည်းတွေကိုလေယာဉ်ပေါ်ကိုကိုယ်နဲ့အတူယူလာမဲ့အိတ်တွေထဲမှာတည်ဆောင်လာခွင့်တားမြစ်ချက်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုတည်ယူပို့ဆောင်ရေးလုံခြုံရေးဆိုင်ရာဌာန DSA ကလည်းအရှေ့လေပိုင်း10နိုင်ငံကနေပြီးတော့လေယာဉ်နဲ့တိုက်ရိုက်ပြန်တန်းလာမဲ့ခီးသွားတွေအပေါ်အလားတူတားမြစ်ချက်ကိုအင်္ဂါနေ့အစောပိုင်းမှာပဲထုတ်ပြန်ခဲ့ပါတယ်မြောက်ပိုင်းအိုင်ယာလန်တီးခြားခွဲထွက်ရေးအတွက်လက်နက်ဆွဲကင်တိုက်ခဲ့တဲ့ IRအကောင်ဆောင်ဟောင်းကနေငင်းကြဲရေးသဘောတူညီချက်ရရှိအောင်လုပ်နိုင်ခဲ့တဲ့ရှင်ဖိန်နိုင်ငံရေးပါတီကောင်ဆောင်မာတင်မက်ဂနစ်အတွက်အောက်မေ့ဆူတောင်းပွဲတွေကိုမြောက်ပိုင်းအိုင်ယာလန်နဲ့အိုင်ယာလန်နိုင်ငံတို့မှအင်္ဂါနေ့ကပြုလုပ်ခဲ့ကြပါရရှင်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်အတန်းလွင့်အင်ဂျင်နီယာကတော့ကယ်ဗင်ဖောင်လာပါဒီမနေ့အတွက် VOA အစီအစဉ်လေးကိုမနေ့6နာရီနဲ့9နာရီအထိလိုင်းနိုမီတာ30 40 49 50တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.